Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလနေ့ရက်ပုတ်ထူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ25 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနိုင်ပါတယ်ရှင်။ကျွန်မနန်းလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်တာညူကဒီနေ့မနက်ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဖမ်းဆီးထောင်ချခံရတဲ့မြန်မာခေါင်းဆောင်ဒေါ်စန်းစုကြည်ကိုစစ်ကောင်စီကနေပြီးတော့နှစ်နင်းငယ်လူငင်းခွင့်ပေးလိုက်ုံနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်ရည်ချက်ပြောင်းမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်နောက်တော့ Ukraine drone တစ်စင်းဟာရုရှားနိုင်ငံမော်စကိုမြို့တော်က22ထပ်ဆောင်းတစ်ခုကိုထိမှန်ခဲ့တယ်ဆိုပြီးတော့ရုရှားတာဝန်ရှိသူတွေကပြောပါတယ်စာရဒီထိတ်တန့်အောင်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတူတေတန်ချမှတ်ခံရတဲ့တည်င်းကိုလည်းဒီကနေ့ကြားရဖို့ရှိပါတယ
်ဘုန်းဆရာတော့ဒူလာဘောကျိုးဦးလာဘောဟိုတေတန်ပေးလိုက်တယ်ပေါ့တေတန်ကအဲဒီဟိုဆောက်ဘောကျိုးပေးတဲ့တေတန်ပေးတာပေါ့နော်
အပြည့်အစုံတော့သတင်းတွေအပြီးမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်အခက်အခဲမျိုးစုံကြောင့်ပြည်ပမှာအလုလုနေကြတဲ့မြန်မာအလုသမားတွေကိုကူညီနိုင်ရေး NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အားထုတ်မှုကိုလည်းမေးမြန်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ယူကရိန်းနဲ့မြန်မာတို့ရဲ့လွတ်လပ်ရေးတိုက်ပွဲအကြောင်းနဲ့အတူမြေကြီးဩဇာကမ္ဘာတစ်လောက်ခီးသွားဆတဲ့အစီအစဉ်တွေကိုရှုစားနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညိုနဲ့ကျွန်မနန်းလောက်ပြောပြပါမယ်ရှင်
။ဖမ်းဆီးထောင်ချခံရတဲ့မြန်မာခေါင်းဆောင်ဒေါ်စန်းစုကြည်ကိုစစ်ကောင်စီကနေပြီးတော့နှစ်အနည်းငယ်လူငင်းခွင့်ပေးုံနဲ့မြန်မာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်မှုပြောင်းလဲစရာမရှိဘဲနဲ့ဒေါ်စန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးခံရသူအလုံးအများဆုံးပြန်လွှတ်ဖို့တောင်းဆိုရဲဆိုပြီးတော့အမေရိကန်ပြည်ထောင်စုကနေပြီးတော့တုံ့ပြန်လိုက်ပါတယ
် Does not change our position. We remain deeply concerned by the Burma military regime's extension of the state of emergency
which DPA ကြောင့်မလို့ကျွန်တော်တို့ရဲ့ရည်တည်ချက်ပြောင်းလဲစရာမရှိပါဘူးအကြမ်းဖက်မှုတွေကိုတာရှည်ဖြစ်စေပြီးတော့လက်ရှိအကြက်တဲအပေါ်မှာမျက်မျက်တတနဲ့ငြင်းငြင်းချင်းအဖြစ်ထုတ်နိုင်မှုတွေကိုနှောင့်နှေးစေတဲ့နိုင်ငံတော်ရေးပေါ်ကာလထပ်တိုးမြင့်လိုက်တဲ့အပေါ်မှာလည်းအလွန်မင်းစိုးရိမ်စရာဖြစ်ရပါတယ်ဒေါ်ဆန်းစုကြည်နောက်ယာရုကနေပြီးတော့ဖယ်ရှားခံရတဲ့သမ္မတဦးဝင်းမြင့်နဲ့မတရားဖမ်းဆီးခံရသူအားလုံးချက်ချင်းလွှတ်ပြီးဖို့အချိန်ချင်းတောင်းဆိုနေပါတယ်ဒါရီတစုံတရာဘာမှဖြစ်မလာသေးပါဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမက်သူးမီလာကအင်ကာနီနေစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာကူညီမှုတွေခွင့်ပြုဖို့နင့်နာခံစားရသူတွေအတွက်တရားမျှတမှုရှာဖွေဖို့ငြင်းငြမ်းပြီးတော့တရားမျှတတဲ့အနာဂတ်ဒီမိုကရက်တစ်မြန်မာနိုင်ငံအတွက်အစုဖွဲ့အားလုံးထိစပ်ညှိနှိုင်းဆောင်ရွက်ကြဖို့ဆိုပြီးတော့ဆက်ပြီးတိုက်တွန်းမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောခဲ့ပါတယ်စစ်ကောင်စီဟာဒေါ်ဆန်းစုကြည်ပေါ်မှာဆွဆွဲပြစ်ဒဏ်ချထားတဲ့အမှု16မှုတွေကအမှု9မှုအတွက်ပြစ်ဒဏ်တွေကိုလူငင်းသက်သာခွင့်ပြုလိုက်တာဖြစ်ပြီးတော့သမ္မတဦးဝင်းမြင့်ပေါ်မှာဆွဆွဲထားတဲ့အမှု10မှုတွေက2မှုကိုပြစ်ဒဏ်လူငင်းခွင့်ပေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာအမှုပေါင်း16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာနေပြီးတော့6နှစ်ရှော့ပေါ့ပေးလိုက်တာဖြစ်လို့ထောင်ဒဏ်28နှစ်ကတော့ဆက်ပြီးတော့ကြာခံအောင်မှာဖြစ်ပါတယ်။ထောင်ဒဏ်12နှစ်ချမှတ်ခံတဲ့ဦးဝင်းမြင့်ကတော့လေးနှစ်ရှော့ပေါလိုက်တဲ့အတွက်ရှစ်နှစ်ဆက်ပြီးတော့ကြာခံအောင်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့2021ခုနှစ်စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းကလေးကမတည်ငြိမ်မှုတွေလက်နက်ကင်ပုံကံမှုတွေကအခုချိန်ထိရှိနေပါတယ်တစ်နှစ်ပဲအနာထိန်းထားမှာဆိုပြီးတော့ဂရုပြုခဲ့တဲ့စစ်ကောင်စီကအခုလိုမျိုးမတည်ငြိမ်မှုတွေကိုအကြောင်းပြပြီးတော့နိုင်ငံတော်ရဲ့ရေးပေါ်ကာလကိုအခု၄ချိန်မြောက်ဖြစ်နေ6လထပ်မံတိုးထားပါတယ်ခင်ဗျာ
အခုအောက်ကလာတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဥက္ကဋ္ဌတာဝန်ကိုအမေရိကန်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးဒီကာလအတွင်းမှာမြန်မာနိုင်ငံကရိုဟင်ဂျာအရေးနဲ့လူခွင့်ရေးအခြေအနေတွေအကြောင်းအပအဝင်နိုင်ငံတကာကလူခွင့်ရေးချိုးဖောက်ခံရမှုတွေကိုအလေးပေးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်နာတောမတ်စ်ဂရင်းဖီကအင်ကာနေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
is to go to visit that area so that I can highlight the plight of
American ပြည်ထောင်စုအနေနဲ့ရွင်ဂျာရဲ့အခြေအနေကိုကောင်းကောင်းသိရှိပြီးတော့ရွင်ဂျာအရေးဖြစ်ရှင်းနိုင်ဖို့ကုလသမဂ္ဂနဲ့လက်တွဲလှုပ်ဆောင်နေကြောင်းနဲ့သူကိုယ်တိုင်လည်းဘင်္ဂလားဒေ့ရှ်ကရွင်ဂျာတုတ်ကဲတဲ့စခန်းတွေကိုတွားရောက်ဖို့လည်းရှိတယ်လို့တပ်အမတ်ဂျီဂရင်းဖီးလ်ကပြောပါတယ်။ဒီခီးစဉ်ကနေလုံခြုံရေးကောင်စီကိုရွင်ဂျာအရေးမိမောင်းထိုးတင်ပြနိုင်ဖို့မျှော်လင့်တယ်လို့လည်းတပ်အမတ်ကြီးကပြောပါတယ်။ရွင်ဂျာတွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းလက်တွဲပြီးတော့ရွင်ဂျာရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်လို့ဆိုပါတယ်။လက်ရှိမှာလည်းအမေရိကန်ဟာရွင်ဂျာတွေအတွက်အဓိကကူညီပေးနေတဲ့နိုင်ငံဖြစ်ပြီးတခြားအလူရှင်နိုင်ငံတွေကိုလည်းရွင်ဂျာတွေအတွက်အကူအညီတွေပို့ပေးဖို့တပ်အမတ်ကြီးတောမတ်စ်ဂရင်းဖီးလ်ကတောင်းဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေအပါအဝင်ယူကရိန်း၊ယေမင်၊ဆူဒန်အစရှိတဲ့ကမ္ဘာတစ်ဝန်းကလူအခွင့်အရေးချိုးဖောက်ခံရမှုတွေအကြောင်းကိုဩဂုတ်လ23ရက်နေ့မှာကျင်းပမယ်လုံခြုံရေးကောင်စီအစည်းအဝေးမှာဒီမဟုတ်ပဲတခြားဆွေးနွေးပွဲတွေမှာလည်းထည့်သွင်းဆွေးနွေးသွားမယ်လို့တပ်အမတ်ကြီးဂရင်းဖီးလ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ယူကရိန်းဒုံးဒဇင်ဟာမော်စကိုမြို့တော်က22ထပ်အဆောင်ကိုထိမှန်ခဲ့ပြီးတော့ရုရှားမြို့တော်မော်စကိုစင်ကြေဘုံမှာတော့ယူကရိန်းရဲ့ဒရုန်းနှစ်ဆင့်ကိုရုရှားလေကြောင်းကာကွယ်ရေးကဖျက်ချနိုင်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်မော်စကိုမြို့မှာဒရုန်းထိမှန်တဲ့အဆောင်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကယူကရိန်းဒရုန်းထိမှန်ခဲ့တဲ့နေရာပဲဖြစ်တယ်လို့မော်စကိုရဲ့မြို့တော်ဝန်ဆာဂီဆိုဗီယနင်းက Telegram လူမှုကွန်ရက်မှာရေးပါတယ်အခုအင်္ဂါနေ့တိုက်ခိုက်ခံမှုမှာတော့ထိခိုက်မှုရှိဘူးလို့သိရပါတယ်ရုရှားနိုင်ငံတွင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ယူကရိန်းဘက်ကတော့ဝန်ခံပြောဆိုလို့မရှိပါဘူးဒါပေမဲ့လည်းအခုလိုမျိုးတိုက်ခိုက်မှုတွေကအခုနောက်ပိုင်းမှာပိုပြီးတော့အဖြစ်များလာပါတယ်ပင်လယ်နဲ့ထဲမှာရှိတဲ့ရုရှားကင်းလှည့်ရေရင်တွေကိုပိတ်မှတ်ထားတဲ့ယူကရိန်းပင်လယ်ပြင်သုံးဒရုန်း၃စင်းကိုရုရှားတပ်တွေဟန်တားနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကအင်္ဂါနေ့မှာပြောပါရယ်။တစ်ဖက်မှာလည်းယူကရိန်းနိုင်ငံတောင်ပိုင်းခါဆွန်မှာရုရှားလက်နက်ကြီးတွေဟာဆေးရုံတစ်ခုကိုထိမှန်ပြီးတော့ဆရာဝန်တဦးထိမှန်သေဆုံးတယ်လို့ခါဆွန်မြို့အာဏာပိုင်တွေကပြောပါရယ်။ဆေးရုံကိုအခုလိုမျိုးပိတ်ခတ်မှုတွေကုလသမဂ္ဂကလည်းပြစ်တင်ရှုံချထားပါရယ်။ခါဆွန်မြို့ရဲ့ဆေးရုံတုံကိုပျက်စီးသွားစေတဲ့လက်ခံလို့မရတဲ့ဒီတိုက်ခိုက်မှုဟာရုရှားကျူးကျော်မှုရဲ့ဆက်ဆုပ်စရာနောက်ဆက်တွဲဥပမာတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီရေးညှိနှိုင်းမှူးဒက်နစ်ဘရောင်းကကြေညာချက်ထုတ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလယူကရိန်းကိုရုရှားကျူးကျော်စစ်ဆင်တဲ့ကဆိုလို့ရှင်ယူကရိန်းကကျန်းမာရေးဆောက်ရှောက်မှုဆိုင်ရာနေရာပေါင်း1000ကျော်တိုက်ခိုက်ခံရတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကတည်ပြုထားပါတယ်။တချိန်ထဲမှာတော့ sorry မှာကျင်းပမယ်ဆိုတဲ့ယူကရိန်းညီညာရေးဆွေးနွေးပွဲကိုအမေရိကန်ဆွေးအတောင်ရှိသူတွေတယောက်မှဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်။ယူကရိန်းမှာဖြစ်နေတဲ့ရုရှားစစ်ကိုဘလို့အဆုံးသတ်မလဲဆိုတော့ရုရှားသမ္မတရဲ့ညီငယ်အစီအစဉ်ကိုအကောင့်ထဲဖော်ဖို့အတွက်အခုသတင်းပတ်ကောင်မှာအင်ရှင်ဖြစ်နေလက်ခံကျင်းပဖို့ sorry နိုင်ငံကစီစဉ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
အနောက်အာဖရိကတိုက်ကနိုင်ဂျာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့တပတ်နေပါအကြာအင်ကာနေ့မှာသူနိုင်ငံသားတွေနဲ့တခြားဥရောပနိုင်ငံတွေကနိုင်ငံသားတွေကိုကယ်ထုတ်ဖို့စတင်မယ်လို့ပြင်သစ်အစိုးရကပြောပါတယ်ပြင်သစ်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ချက်မှာတော့နိုင်ဂျာမြို့တော်နေရာမေကပြင်သစ်တန်ယုံတိုက်ခတ်ခံခဲ့ရတာအပြင်နိုင်ဂျာမှာလေကြောင်းပြန်တက်မှုတွေပိတ်ပင်လိုက်တဲ့အတွက်အခုလိုသူနိုင်ငံသားတွေကိုကယ်ထုတ်ဖို့ဆုံးဖြတ်ခဲ့ရတာလို့ဖော်ပြထားပါတယ်အခုအချိန်မှာနိုင်ဂျာရောက်ပြင်သစ်နိုင်ငံသားတွေနဲ့သူတို့အစီအစဉ်နဲ့သူတို့နိုင်ဂျာကထွက်ခွာနိုင်တဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုတာဂျနီကလည်းနေရာမဲရောက်သူ့နိုင်ငံသားတွေကိုအထူးကယ်ဆယ်ရေးလျင်နဲ့ကတုတ်ဖို့စီစဉ်ထားကြောင်းအင်္ဂါနေ့မှာပြောပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းနိုင်ဂျာအယတာအစိုးရအဖွဲ့ဝင်အများအပြားဖမ်းဆီးခံရမှုအပေါ်အထူးစိုးရိမ်နေကြောင်းနဲ့နိုင်ဂျာအနေနဲ့လူအခွင့်အရေးကိုအပြည့်အဝလိုက်နာဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတိုင်းပြည်ကိုပြန်သွားဖို့တောင်းဆိုထားကြောင်းဂူတာရက်စ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အတွင်းရေးမှူးချုပ်ကအယတာတွေကိုအကာအကွယ်ပေးဖို့နဲ့နိုင်ဂျာမှာလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဆောင်ရရဲ့အရေးအကြီးဆုံးအချက်ကိုလည်းအလေးပေးဖော်ပြထားပါတယ်လို့ပြောရေးဆိုခွင့်ရှိသူဖာရာဟတ်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ
်ဗီယိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိဟိုင်းဒိုမီတာ24kHz 12.13.3ไฮโดรมีเตอร์40กิโลเฮิรตซ์9433ไฮโดรมีเตอร์51กิโลเฮิรตซ์5805เนี่ยคลายแลมีเตอร์190กิโลเฮิรตซ์1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်တရုတ်နိုင်ငံနိုင်ငံကြီးဝန်ကြီးအသစ်ဝမ်ယီကိုအမေရိကန်ပြည်ထောင်စုလာရောက်လေပတ်ဖို့တရားဝင်ဖိတ်ကြားထားတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမက်မီလာကပြောပါတယ်တရုတ်နိုင်ငံဟာသူ့မတိုင်ခင်အရင်ဝင်ကြီးကိုရုတ်တရက်ဖိရှားခဲ့ပြီးတော့ရခိုင်သံတမန်ဟောင်းဖြစ်သူဝမ်ယူကိုပဲပြီးခဲ့တဲ့သတင်းပတ်ကခန့်ခဲ့တာပါရခိုင်နိုင်ငံကြီးဝန်ကြီးချင်းကန်းဟာလာပိုင်းလောက်တာဝန်ယူပြီးတော့တလကျော်လောက်လူမြင်ကွင်းကပျောက်နေခဲ့ပါတယ်သူ့ကိုကျမကြီးကြောင့်တာဝန်ကဖိရှားတာလို့တရုတ်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ခရစ်စတန်ဘတ်ဘရစ်နဲ့တရုတ်နိုင်ငံကြီးဌာနရဲ့မြောက်အမေရိကတိုက်နဲ့သမုဒ္ဒရာဒေသဆိုင်ရာညွှန်ကြားမှုချုပ်ယန်တိုတို့နှစ်ဦးအမေရိကန်ပြည်ထောင်စုနိုင်ငံကြီးဌာနမှတနင်္လာနေ့တွေ့ဆုံမှုအတွင်းအမေရိကန်ဘက်ကတရုတ်နိုင်ငံကြီးဝန်ကြီးကိုဖိတ်ကြားခဲ့တာဖြစ်တယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်ဒီဖိတ်ကြားမှုကိုတရုတ်ဘက်ကလက်ခံမခံဘူးတော့မပြောဘဲနဲ့ဒီလိုတွေ့ဆုံဖို့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့ပဲပြောခွင့်ရသူကဆိုပါတယ်ဒီဖိတ်ကြားမှုကိုလက်ခံပြီးတော့လာရောက်လည်ပတ်ဖို့မျှော်လင့်ထားကြောင်းနဲ့ဘယ်တော့ဖြစ်မလဲဆိုတာကိုတော့အချိန်တိကျတော့မတတ်မှတ်ရသေးဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမေလာကပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့မီးမြန်းတော့ဝါရှင်တန်မှာရှိတဲ့တရုတ်တိုင်ရင်ကတော့ရုပ်ချင်းဖိတ်ကြားတာမရှိပါဘူးအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ဟာအမေရိကန်နိုင်ငံကြီးဝန်ကြီးတဦးအနေနဲ့9နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့တရုတ်နိုင်ငံကိုဂျွန်လကရောက်ရှိခဲ့ပြီးတော့အဲဒီတုန်းကတော့ဝန်ကြီးဟောင်းချင်ကန်နဲ့ဂျွန်လ18ရက်နေ့မှာတွေ့ဆုံပါတယ်ဆွေးနွေးမှုတွေဟာပုံမှန်လေးလေးနဲ့အပြုသဘောဆန်းခဲ့တယ်လို့အမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်တယ်လို့ဆက်လက်ဆွေးနွေးစရာတွေအတွက်တရုတ်ဝန်ကြီးချင်ကန်ကိုအမေရိကန်လာရောက်ဖို့နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကအဲဒီတုန်းကဖိတ်ကြားခဲ့ပါတယ် ချန်ကန်ဟာတရုတ်သမ္မတရှီချင်းဖင်ရဲ့လက်ထောက်ဟောင်းတူဖြစ်တယ်လို့ပဲအမေရိကန်ဆိုင်ရာတရုတ်သမ္မတကြီးဟောင်းလည်းဖြစ်ပါတယ်သူဟာပြီးခဲ့တဲ့ဒီဇင်ဘာလကနိုင်ငံရေးဝန်ကြီးဖြစ်ပြီးတဲ့နောက်ဂျွန်လ25ရက်နေ့နောက်ပိုင်းတွေကအများမြင်ကွင်းကနေပြီးပျောက်နေခဲ့တာပါအခုတရုတ်နိုင်ငံရေးဝန်ကြီးတစ်ဖြစ်တဲ့ဝမ်ယီကလည်း2013ခုနှစ်ကနေပြီး2022ခုနှစ်အထိတရုတ်နိုင်ငံရေးဝန်ကြီးတာဝန်ကိုယူခဲ့ဘူးသူဖြစ်ပါတယ်ခင်ဗျာ
မွန်ဂိုလီးယားဝန်ကြီးချုပ် OM ဆာနမ်ယာရာနမ်နဲ့နိုင်ငံခြားရေးဝန်ကြီးဘတ်ဆက်ဆန်ဘတ်မနိုဟာဒုတိယသမ္မတကမလာဟဲရစ်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အပါအဝင်အမေရိကန်အကြီးအကဲအရာရှိတွေနဲ့အခုသတင်းပါတဲ့တွေ့ဆုံမှုအတွေ့အင်္ဂါနေ့ကဝါရှင်တန်ကိုရောက်ရှိလာပါတယ်။တဟာ2018ခုနှစ်နောက်ပိုင်းမွန်ဂိုလီးယားဝန်ကြီးချုပ်တူရဲ့အမေရိကန်ပြည်ထောင်စုကိုပထမဆုံးတရားဝင်လာရောက်လက်ပတ်မှုလည်းဖြစ်ပါတယ်။အောက်တိုဘာလ၂ရက်နေ့မှာမွန်ဂိုလီးယားဝန်ကြီးချုပ် OM ဆာနမ်ကိုအင်ဗီရိုမာဒုသမ္မတဟဲရစ်ကလက်ခံတွေ့ဆုံမှာပါ။ဒီခီးစဉ်အတွင်းအမေရိကန်မွန်ဂိုလီးယားမဟာဗျူဟာမိတ်ဖက်ဆက်ဆံရေးခိုင်မာအကောင်မွန်နဲ့နိုင်ငံရေးစီးပွားရေးယဉ်ကျေးမှုဆိုင်ရာပူးရဲဆောင်မှုတွေတိုးမြင့်နိုင်ဖို့ရွယ်တယ်လို့သူသမရရဲ့သတင်းပြန်ကြားရေးအတွင်းရေးမှူးခရစ်စတန်အယ်လန်ကတွစ်တာမှာသတင်းထုတ်ပြန်ထားပါတယ်
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကနိုင်ငံခန္ဓာတစ်ခုကိုတနုနေနေ့ကတေကန်ဘုံခွဲတိုက်ခိုက်မှုမှာသေဆုံးသူဟာ56ဦးထိတိုးလာတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ဘာသာရေးအခြေခံနဲ့နိုင်ငံရေးပါတီဖြစ်တဲ့ဒီပါတီရဲ့အလို့သမားအတူညီလာခံကိုအာဖဂန်နဲ့နေချင်းဆက်ဖြစ်တဲ့ပါကစ္စတန်နိုင်ငံဘဂျူအာလူမျိုးနွယ်စုဒေသကခါမြို့မှာတနုနေနေ့ကျင်းပခဲ့စဉ်အတွင်းပောက်ကွဲမှုဖြစ်ခဲ့တာပါ။အခုလိုလောရအတွက်အမေရိကန်ပြည်ထောင်စုကတော့အပြင်းထန်ဆုံးဝေဖန်ရှုံချခဲ့ပါတယ်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကပိုလီယိုကာကွယ်ဆေးပေးစခန်းတစ်ခုအင်္ဂါနေ့ကသေနတ်သမားတွေဝင်ရောက်ပိတ်ခတ်ခဲ့တာကြောင့်ရဲအရာရှိနှစ်ဦးသေဆုံးခဲ့ပါတယ်။အမျိုးသားကာကွယ်ဆေးထိုးလှုပ်ရှားမှုအဖြစ်ဘလူချီစတန်ပြည်နယ်မြို့တော်ကွတ်တာကနာဝါကီလီရပ်ကွက်မှာကလေးတွေကိုပိုလီယိုကာကွယ်ဆေးထိုးနေတော့မှဘယ်အဖွဲ့ကမှမသိတဲ့အမျိုးသားနှစ်ဦးကစိုက်ကဲနဲ့လာရောက်ပြီးတော့တနတ်နဲ့ပြစ်ထွက်ပြေးသွားကြောင်းနေမြေခန့်ရဲအရာရှိအဆစ်မာဝတ်ကပြောပါတယ်ပြစ်ခတ်မှုကြောင့်ရဲအဆောင်နှစ်ဦးသေဆုံးခဲ့ပေမဲ့လို့ပိုလီယိုကာကွယ်ဆေးထိုးသူတွေကတော့ထိခိုက်ဒဏ်ရာမရှိဘဲလွတ်မြောက်ခဲ့တယ်လို့ဆိုပါတယ်ဒေသတွေမှာပိုလီယိုဆေးထိုးပေးတာတွေကိုတော့ရပ်ဆိုင်ထားကြောင်းမာဝတ်ကပြောပါတယ်ပေါ်ထူးနေမနေ့ဖက်ထိတ်တန့်ရောက်တဲ့တင်တွေကိုတော့ကိုသားညဦးနဲ့ကျမအနောင်လောက်ပြောပြခဲ့တာပါရှင်အခုတော့ဆက်သွယ်မြင်းမြန်ချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်လွန်ခဲ့တဲ့9နှစ်ခန့်ကမလေးရှားနိုင်ငံစီလံကောပြည်နယ်ဆာလာရန်မြို့မှာဒေသခံ Grab ကားမောင်းသမားတို့ကိုတပ်ဖြတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးတော့မြန်မာနိုင်ငံသားတို့နဲ့နိုင်ငံခြားသားတို့ဇူလိုင်29ရက်နေ့ကတည်တံချမှတ်ခံရပါတယ်သူတို့အတွက်ဥပဒေကြောင့်အရခြေဖခွင့်နဲ့လိုအပ်တဲ့ကာအကွယ်တွေရခဲ့ရလားမေးခွန်းထုတ်ရရှိတယ်လို့မလေးရှားရောက်မြန်မာအလီယေလှုပ်ရှားသူတချို့ကပြောပါတယ်မအေးမာကသတင်းပေးပို့ထားပါတယ်
မလေးရှားနိုင်ငံစီလံကောပြည်နယ်ဆလရန်မြို့မှာဒေသခံ Grab တက္ကစီသမားတို့ကိုတပ်ဖြတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြန်မာနိုင်ငံသားတဦးနဲ့နိုင်ငံသားသားတဦးကိုဆလရန်တရားရုံးကနေ2018ခုနှစ်ဇွန်လတုန်းကတရားစွဲဆိုခဲ့တာပါအဲ့ဒီလိုတရားစွဲဆိုပြီး9နှစ်ကြာဒီနှစ်2023ခုနှစ်ဇူလိုင်လ29ရက်နေ့ကအသက်38နှစ်အရွယ်မြန်မာနိုင်ငံသားစွာလေးနဲ့အသက်28နှစ်အရွယ်အိန္ဒိယနိုင်ငံသားတဦးကိုတေတံပေးခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုစိုးထက်သိန်းက VOA ကိုပြောပါတယ်
ဆုံးဖြတ်တာတော့ဟိုလာပေါ့ကျိုးဟိုလာပေါ့ဟိုတေးတံပေးလိုက်တယ်ပေါ့တေးတံမှာမှအဲဟိုလာပေါ့ကျိုးပေးတဲ့တေးတံပေးတာပေါ့တော့ဒီအချိန်မှာပေးမယ်ဆိုတာမျိုးတော့မပြောတတ်ဘူးတေးတံပေးတယ်လို့တော့ကျွန်တော်တို့သိနေကြတာ
ဒီဆုံးသူမှာလေဘင်းညှက်ခံထားရတဲ့ဒဏ်ရာတွေရှိနေပြီးတရားခဏနေအဖြစ်တေးတံပေးခံရသူနှစ်ဦးကတော့ဒီဆုံးသူရဲ့တက္ကစီကိုနောက်ဆုံးငှားရမ်းခဲ့ကြသူတွေလို့ပြောပါတယ်တက္ကစီကားအတွင်းသက်တေအထောက်ထားတွေကို DNA စစ်ဆေးရမှာတရားခဏနှစ်ဦးရဲ့DNA တွေဖြစ်နေတာတွေ့ခဲ့ရတယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်။တရားခဏ်ဖြစ်ဆွဆွဲခံရသူတွေအနေနဲ့ဥပဒေကြောင်းအရအခုအညီလုံလုံလောက်လောက်ရခဲ့ကြသလားဆိုတာမေးခွန်းထုတ်စီရာဖြစ်တယ်လို့လည်းကိုစိုးထက်သိန်းကပြောပါတယ်
။ Grab တပ်ဒီသမားကိုတတ်တယ်ဆိုတဲ့အနေထားကရုပ်ရည်ရဘလို့မှလက်ခံလို့ရတဲ့အနေထားမျိုးရှိတယ်ဗျ။ဒါပေမဲ့ဒါကတကယ်ဖြစ်သွားခဲ့တယ်ဆိုရင်လည်းကျွန်တော်တို့မသိနိုင်ဘူးပေါ့နော်။ဖြစ်ရင်လည်းဖြစ်ခဲ့မှာပေါ့နော်။ဒါပေမဲ့ရေဘူးကအနေထားကတော့အဲ့ကနေလို့ကဒီ grant တည်တဲ့မှာကျွန်တော်တို့ DNA ဖြည့်ချက်ရတယ်ဆိုတာတော့ဒါကပြောတယ်ဟိုဟို public use တွေမှာအကုန်လုံးသုံးတဲ့ဟာတွေတော်တော်စီးတဲ့လူတိုင်းက DNA ဖြည့်ချက်တော့ရှိနေပါမယ်မျိုးစားပဲဥရိယာကားဝယ်ပိုင်းဝယ်တော့အပြေဝပေးပေးရလားအဲ့ဒီပုံမှာတော့တော်တော်ကြည့်ပေါ့ပေါ့တရ
ားတရားရုံးကတော့မြန်မာအမျိုးသားစွာလေးနဲ့အိန္ဒိယအမျိုးသားဂါပီစင်းတို့နှစ်ဦးဟာ2018ခုနှစ်ဇွန်လကစီလံကောပြည်နယ်ဆလိုင်ရမ်းမှာအသက်28နှစ်အရွယ်မလေးရှားအငှားယင်မောင်းသမားတဦးကိုတပ်ဖြတ်ခဲ့သူတွေဖြစ်အပြစ်ရှိကြောင်းက ခိုင်ခိုင်မာမာပြောဆိုပါတယ်။သူတို့နှစ်ဦးကိုထောင်ဒဏ်နှစ်ရှည်နဲ့ကြိမ်ဒဏ်ပေးဖို့သူတို့ရှေ့နေတွေကတောင်းဆိုခဲ့ပေမဲ့အယူခံငင်းပယ်ခံရပြီးတေဒဏ်ပေးခံရတာဖြစ်ပါတယ်။ဆွဆွဲခံရသူနှစ်ဦးစလုံးကတော့သူတို့လူတက်မှုမကျူးလွန်ကြောင်းညင်းဆိုပြီးတရားရုံးမှာဆက်လက်ရင်ဆိုင်နေခဲ့တယ်လို့ငါးနှစ်အကြာမှာအခုလိုမျိုးတေဒဏ်ချမှတ်ခံခဲ့ရတာပါ။မလေးရှားနိုင်ငံမှာတေဒဏ်ချခံနေရတဲ့နိုင်ငံသားသား1042ဦးရှိနေပြီးအများစုကဥယျာဉ်စေဝါမှုအကြမ်းဖက်မှုစတဲ့ရာဇဝတ်မှုတွေကြောင့်ပဲဖြစ်ပါတယ်။တေဒဏ်ပေးခံရသူတွေကိုတော့ကျိုးပေးကွပ်မျက်လေးရှိပါတယ်။အခုတရားခံနှစ်ဦးစလုံးဟာမလေးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်တွေအဖြစ်အတိမတ်ပြုတပ်တေခံကပ်ပြားတွေကိုကင်ဆောင်ထားသူတွေဖြစ်တယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင်။
မအေးမသတင်းပေးပို့သွားရပါရှင်။သောတာရှင်များရှင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲဖြစ်ပေါ်လာရတဲ့အလုအမအခွင့်အရေးချိုးဖောက်ခံရမှုတွေအလုလက်မဲ့အနှုန်းတွေများလာပြီးတော့အခက်အခဲကြုံတွေ့နေရတာတွေနဲ့ပြည်ပကိုထွက်လာကြပြီးတော့အလုလုံနေကြတဲ့အလုအမတွေအတွက်အမျိုးသားညီညွတ်ရေးအစိုးရရဲ့အလုအမဝန်ကြီးဌာနအနေနဲ့စူးစမ်းဖြေရှင်းဆောင်ရွက်ပေးတယ်လို့ပြည်ထောင်စုဝန်ကြီးနိုင်ထွန်းဖေကပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်အာဏာရှင်တွေလုံးဝပပျောက်သွားနိုင်ဖို့အတွက်လည်းလက်နက်ကင်တော်လန့်ချိန်မှုမှသာဖြစ်တယ်လို့လည်းပြောပါတယ်။ညညလွင်ကမေးမြန်းတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးကနေပြန်လည်နလန့်မထူနိုင်သေးခင်မှာပဲအာဏာသိမ်းမှုထပ်မံကြုံခဲ့ရတာကြောင့်နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်တဲတွေကလုံသားစည်းကွက်ကိုထိခိုက်နေတာအပြင်အလုအကန့်ရရှိနှုန်းအလုအရေးအသွင်းနဲ့ကုန်ထုတ်စွမ်းအားစတဲ့ကဏ္ဍစုံမှာလည်းထိခိုက်ကြဆင်းနေတယ်လို့နိုင်ငံတကာအလုသမားအဖွဲ့ချုပ် ILO ကပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အနာသိမ်းပြီးနောက်ပိုင်းအလုအကန့်ရရှိနှုန်းကလည်း 54.5 ရာနှုန်းအထိကျဆင်းသွားတယ်လို့ဖော်ပြထားတာပါဒီလိုအလုသမားတွေအခက်အခဲကြုံတွေ့နေရတာအပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပြည်တွင်းမှာရှိနေတဲ့အလုသမားအရေးတွေသာမကပြည်ပမှာရောက်ရှိလာတဲ့အလုသမားတွေအတွက်ပါစူးစမ်းလှုပ်ဆောင်ပေးနေတယ်လို့အလုသမားဝန်ကြီးဌာနဝန်ကြီးနိုင်ထွန်းဖေကပြောပါတယ
်ကျွန်တော်တို့ interim ကလာမှာကကြတော့ကကျွန်တော်တို့လှုပ်တာလှုပ်နေရတယ်ဟိုအားကတော့မီတက်လောက်ဟာနဲ့ပဲပေါ့နော် on the way ဖြစ်နေတော့ဟိုပန်းတိုင်းဆိုတော့အဲ့ဒါကျွန်တော်တို့လုပ်နေတယ်အစီအမံချက်တွေတော့အများကြီးပဲကျွန်တော်တို့မီတက်လောက်ခဏပြောသလိုပြင်ဆင်ချက်တွေဟာအကြီးညာချက်တွေပေါ့လေဒီအလုပ်သမားကိစ္စနဲ့ပတ်သက်လာလို့ကျွန်တော်တို့ရဲ့ဒီဝန်ကြီးဌာနအနေနဲ့ဒီဌာန6ခုရှိတယ်ပေါ့အဲ6ခုအနက်မှာကျွန်တော်တို့ခုနကပြည်တွင်းအလုပ်သမားတွေရဲ့ကိစ္စကိုအကြီးကျယ်ကျွန်တော်တို့ပထမထားပြီးတော့ဆောင်ရွက်တယ်နောက်ပြည်ပမှာရှိတဲ့ကျွန်တော်တို့ဟိုမြန်မာအလုပ်သမားအဖွဲ့အစည်းတွေပေါ့ဟိုအထူးတပြည့်ကျွန်တော်တို့ကိုရီးယားတို့ဂျပန်တို့ဒီမလေးရှားတို့နော်ဝေးတော့ထိုင်းပေါ့ထိုင်းပထမပါပဲလက်လန်းပြည်တလောက်ကိုကျွန်တော်တို့ဒါလောက်ကန်နေတယ်ပေါ့ပြည်နေတော့ပြည်တွင်းရေရောအပြည်တွင်းမှာရှိတဲ့အလုပ်သမားတွေရောပြည်ပမှာရှိတဲ့အလုပ်သမားတွေရောကျွန်တော်ထိုင်းလန်မှာတော့ကျွန်တော်ဆောင်ရွက်နေတယ်ဒါပြည်ပမှာရှိတဲ့ကျွန်တော်တို့မိုက်ပြည်အလုပ်သမားတွေအတွက်ပြည်တွင်းမှာကြတော့အခုလူလည်းပဲကျွန်တော်ညီတက်လောက်ဟာကိုခုနကဒီအချက်တွေထုတ်မယ်ဟိုခုနကစစ်တအရဟိုအွန်လိုင်းတိုက်လို့ရတက်လောက်ကိုကျွန်တော်တိုက်နေတာပေါ့
ဒါအပြင်စစ်အာဏာသိမ်းမှုကိုစန့်ကျင်ခဲ့ကြတဲ့ CDM အလုပ်သမားတွေအတွက်လည်းထောက်ပံ့ကူညီမှုတွေပေးနေတယ်လို့ပြောပြပါတယ
်အခုကျွန်တော်တို့လက်တလောချင်းနေရတော့ခုနကပြောသလိုပဲကျွန်တော်တို့တော်တော်လုံနေပါတယ်ဒီငွေကြေးကိစ္စတွေရောခုနကကျွန်တော်တို့ CDM တွေပေါ့ CDM တွေမှာကျွန်တော်တို့အလုပ်သမားအနေနဲ့ကတော်တော်လေးကမ်းမြန်းများရှိတယ်ပေါ့နော်ရှိတဲ့ခါကျတော့ကျွန်တော်တို့ဒါဒီ NUG နဲ့တာဝန်ပေးချက်အရကျွန်တော်တို့အလှူခံတယ်ရတဲ့ငွေတွေကိုကျွန်တော်တို့ဟိုတစ်ဆင့်ခံပေါ့လေနော်အဲ့လိုကျွန်တော်တို့အထောက်ပံ့ပေးနေတာရှိတယ်ဘလတ်လော့ချင်းတွေကဒါတွေပေးတယ်နောက်ပြီးတော့ဟိုခုနကအွန်လိုင်းအနေနဲ့လည်းပဲသူတို့အတွက်ကျွန်တော်တို့ကြေညာချက်တွေထုတ်ပေးတယ်ပြုတယ်ဟိုလှုပ်သမားခွေရေးတွေကဟိုဘလောက်တိဒီအတိုင်းတိုင်းနည်းနည်းချင်းချင်းဖြစ်တယ်ဆိုတဲ့ဟာဘူကြတော့ကျွန်တော်တို့သိတယ်လို့မှီတဲ့လောက်နဲ့ကျွန်တော်တို့ဆောင်ရွက်လုပ်ကင်နေတယ်ပေါ့နောက်ပြီးတော့ရှေ့အလားလာအတွက်လည်းပဲအခုလိုဟိုဖောင်ဒေးရှင်းအနေနဲ့ကျွန်တော်တို့ဟိုဟာဟိုပေါ့နော်ဟိုအစင်ဒီဇိုင်းပေါ့လေဒါကိုအရှိန်ယူပြီးတော့စပြုပြီးတော့လုပ်နေတာလည်းရှိတယ်ပေါ့ဒါအစီအမံချက်ကဟိုထင်တဲ့လောက်သွားလို့တော့မရဒီတိုင်းမှီတဲ့လောက်ဟာကိုကျွန်တော်တို့ပြိုးပြီးတော့တော်လင်းရေးကာလနဲ့ခုနကျွန်တော်ပြောသလိုဟိုအတွင်ကုပြောင်းရေးကာလမှာဒါမိတဲ့လောက်ဟာကိုတော့ကျွန်တော်တို့ဒါအထူးသဖြင့်လုပ်နေတယ်ကြိုက်နေတယ်ပေါ့
မြန်မာဒီမိုကရေစီရေးအတွက်ကတော့လက်ရှိစစ်တပ်ကိုလက်နက်ဆွဲကင်ပြီးအမြစ်ဖြတ်ချေမှုန်းရမှာဖြစ်တယ်လို့လည်းဆိုပါတယ
်။ဟိုဒီစစ်အာဏာရှင်ဆိုတာအဆိုးဆုံးပါပဲ။ဒီအာဏာရှင်အားလုံးရှိတယ်ဒီမိုကရေစီမှာလည်းအာဏာရှင်တွေရှိတာပေါ့။ကျွန်တော်တို့ရှစ်တောင်အာရှတိုက်ဖို့ကတော့တိတဲ့တိုင်းပဲ။ဒီစစ်ရဲ့အရေးရောင်တွေအမြိုက်ကြံနေသေးတယ်ယူရားလည်းရှိတယ်နော်ကမ္ဘောဒီးယားလည်းရှိတယ်။အဲ့တော့သူတို့ရဲ့အန္တရာယ်တွေဟာတိတ်ကြီးမလွန်းတဲ့အခါကျတော့ကျွန်တော်အမြင့်ပြတ်ချင်မုံမှဖြစ်မယ်။အမြင့်ပြတ်ချင်မုံမှဖြစ်မယ်။ကျွန်တော်တို့အပေါ်ရန်ကျော်ဟိုဘာညာနဲ့တိုက်နေုံနဲ့တော့မပြီးဘူး။အဲ့တော့အဲ့လိုကျွန်တော်တကယ်လက်နဲ့အကူနဲ့ဒီနိုင်ငံရေးကိုစစ်ရေးကဆုံးဖြတ်တယ်ဆိုတဲ့သဘောအတိုင်းပါပဲ။ကျွန်တော်တို့မှပြေဟာကျွန်တော်တို့အနေနဲ့ကပြည်သူလူထုတိတဲ့အတိုင်းပဲမှပြေဟာကျွန်တော်တို့ဘုရုပ်နေမြတ်နေစမြောက်နိုင်ထိအမြင့်နိုင်အစိုးဆုံးပဲစစ်အာဏာရှင်ဆိုတော့တတ်တယ်ပြုတ်တယ်မီရှုတယ်ပတင်းကြည့်တယ်ဟိုဆက်ရှိကြည့်ဖြစ်ပေါ့နော်အဆိုးဆုံးဟာသူ့မှာအားလုံးရှိနေဒီနေ့အထိအခုအထိပဲလုပ်နေတဲ့သဘောရှိတယ်အဲသူတို့ကိုကြတော့ကျွန်တော်တို့ကအမြင့်ပြတ်တဲ့အထိကိုကျွန်တော်တို့စီရေးရတိုက်ရမယ
်ဒါပြင် NUG ရဲ့အလို့သမားဝင်ကြီးဌာနအနေနဲ့ပြည်တွင်းမှာလည်းလုံဆောင်ပေးမဲ့တာဝန်ခံတွေထားရှိပြီးအလို့သမားတွေရဲ့အခက်အခဲတွေနဲ့အခွင့်အရေးတွေအတွက်စူးစမ်းဆောင်ရွက်ပေးနေမှုတွေရှိတဲ့အကြောင်းဝင်ကြီးနိုင်ထွန်းဘေးကပြောဆိုခဲ့ပါတယ်ရှင်
မညညလွေပါရှင်ခုတော့ရခိုင်ဖက်ကသတင်းဆက်ရအောင်ပါဘင်္ဂလားပင်လယ်အော်မှာဖြစ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်အရှင်ကြောင့်ရခိုင်ပြည်နယ်မှာမိုးဆက်သက်ရွာပြီးတော့လေပြင်းတိုက်နေပါတယ်ပြည်ခရက်နလကျော်မိုးခါဆိုက်ကလုန်းမုန်တိုင်းတန်းခံခရရာကပြန်လဲနလန်ထူဖို့ကြိုးစားနေချိန်မှာပဲလေပြင်းမုန်တိုင်းနဲ့ထပ်ကြုံရပြီးမြို့နယ်တချို့မှာရေပေးအန္တရာယ်ဆိုရင်နေရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုညာဝင်းအောင်ပြောပြထားပါတယ
်မိုးခါမုန်တိုင်းတန်းခံခရရာပြီးနလန်ပြန်ထဖို့ခက်ခဲနေတဲ့ရခိုင်ပြည်နယ်မှာဘင်္ဂလားပင်လယ်အော်တွင်ဖြစ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်အရှင်ကြောင့်မိုးအဆက်မပြတ်ရွာနေပြီးလေပြင်းတွေတိုက်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးကမုန်တိုင်းကြောင့်နေအိမ်တွေပျက်စီးခဲ့ရတဲ့ဒေသခံတွေဟာလုံခြုံတဲ့အမိုးကာအောက်ပြန်မရောက်နိုင်သေးခင်မှာပဲအခုတစ်ချိန်မိုးကြီးလေပြင်းတန်းထပ်ခံရလို့အခက်ကြုံနေရတယ်လို့တိုင်းသားမျိုးနွယ်စုအထောက်အကူပြုကူညီကယ်ဆယ်ရေးလုပ်နေသူတဦးဖြစ်တဲ့ဦးရွှေဖော်စင်ကပြောပါတယ်။
ကျွန်တော်တို့ဒီမကြခင်မှာပဲတိုက်ခဲသွားတဲ့ဒီမုန်ခါကြောင့်လူတော်တော်များများကြည်ရတဲ့လူလုံးမှာပေါ့နော်ဒီဒုက္ခတွေစခါတစ်ခုတည်းတော့မဟုတ်ဘူးဟိုကျန်တဲ့ဒီလူမျိုးအချင်းအများစုကလေးဒီအမောကအုပ်ကိုလုံလုံချုံချုံနဲ့ရောက်ကြတာမဟုတ်ဘူးလောလောဆယ်ရာကြီးတစ်ဖက်ကတာလဘက်ရှာလေးတွေနဲ့ဒီအမောမှုပြီးတော့နေထိုင်ရတဲ့အချိန်မှာအခုလိုလေပြင်းမုန်တိုင်းတွေဟိုလျှောက်တင်ခွင်ဝင်ပြီးတိုက်ခဲသွားတဲ့အတွက်ပို့ပြီးတော့ဒုက္ခရောက်ကြတယ်တချို့ကအမိုးတွေရှိပြီးသားအမိုးတွေပြန်လန်ကုန်တယ်အော်နောက်ထပ်ပြန်လှုပ်ဖို့ဆိုတာလေလောလောဆယ်အခက်အခဲတွေရှိနေကြတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီတစ်ဖက်မှာလေဒီမိုးရတီကာလမှာဒီတုတ်ကွေးယောဂတွေတော်တော်များများဟိုဖြစ်နေကြတာပေါ့နော်အဲ့အဲ့ဒီတော့ကျွန်တော်တို့ဒီဒေသခံပြည်သူလူထုအနေနဲ့ကျန်းမာရေးဆောင်ရှောက်မှုဟိုအခက်အခဲရှိနေတာကတကြောင်တာဝန်တွေရဲ့အခက်အခဲဟိုရှိနေတာတကြောင်နောက်ပြီးတော့တဘဝဘင်းအန်ဒီအကြောင်းဟိုဒုက္ခရောက်နေတာတကြောင်ပြည်သူလူထုမှာတော့ဒီဟိုတာမန်ထက်ပို့ပြီးတော့ဟိုဒုက္ခရောက်နေကြတယ်ဆိုတဲ့အနေနဲ့ထောက်ဝင်တော့ရောက်နေကြတယ်ဆရာ
အခုလိုမိုးကြီးလေပြင်းတိုက်ခတ်တာကြောင့်ယာယီတဲတွေနဲ့နေကြရတဲ့ဆေးဘေးဒုက္ခတွေစခန်းတော်တော်များများဒုက္ခရောက်ကြရပါတယ်ပုံနှကြိုးမျိုးနယ်ကရိုးတရုတ်ဆေးဘေးဒုက္ခတွေစခန်းမှာလေပြင်းတံကြောင့်နေအိမ်တချို့ပျက်စီးခဲ့ရတယ်လို့ဆေးဘေးဒုက္ခတွေဦးကျော်တန်းကပြောပါတယ
်ယာယီတဲနဲ့ပဲလုံနေတာတော့အခုထပ်ပြီးတော့မုန်းနဲ့တိုက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မှဒီကိအခက်ခဲရှိတယ်ကျွန်တော်တို့ချိုးရင်နေရတယ်ဒါကိစ္စတခုလို့ဆိုရင်နေရတယ်မိုးလေတိုက်မှဆိုရင်နေရတယ်အခုလေပြင်းတိုက်နေတဲ့အချိန်မှလည်းကျွန်တော်တို့မှအမှုတွေကွာပါတယ်နောက်ပြီးတော့အိမ်မှမလုံပေးနဲ့အမှုတွေတခါကကွာပြီးတော့လေပြင်းတိုက်ပြီးတော့ရေတွေဝင်လာတယ်မိုးပဲပြီးတော့ရေဝင်လာတာရှိတယ်တချို့တချို့အိမ်မှလည်းအကာအသွယ်ပြုတ်ကျတာရှိတယ
်ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအရှင်အားကောင်းလာတာကြောင့်ရခိုင်တောင်ပိုင်းကတန်တွင်းနဲ့တောင်ကုတ်မြို့နယ်တွေမှာမိုးအဆက်မပြတ်ရွာသွန်းနေပြီးဒီရေတွေစတက်နေသလိုရေဘေးအန္တရာယ်စိုးရိမ်နေရတယ်လို့တန်တွဲဒေသခံအမျိုးသမီးတဦးကလည်းပြောပါတယ်
ဒီနေ့ကတော့လုံးဝမိုးကမနှောင်းလေတနေ့လုံးရွာနေတာ။ဒီကတော့ဒီမြို့ပေါ်မှာဒီအနိမ့်ပိုင်းတွေမှာကတော့ရေနေနေတက်နေတယ်လို့တော့ပြောတဲ့ဟိုသတင်းရတာပေါ့ဟုတ်ဟုတ်ဟုတ်တန်တွဲကတော့ရေကြီးနဲ့ရေကြီးမှာတော့စိုးရိမ်ရပါတယ်။ဘာဖြစ်လို့ဆိုတန်တွဲကတော့ဟိုလေတိုက်တာတော့ဘာလို့じゃတိတ်တော့မရှိဘူးလေဒါပေမဲ့ရေကလည်းအရင်နှစ်တည်းကအစင်လာရှိခဲ့တာပေါ့သူကရေတားကြီးရဲ့ကြီးတယ်လေဟိုတနည်းကဆိုလဲရေတားကြီးသွားတာပေါ့အဲ့လိုမျိုးရေဆိုတော့စိုးရင်ရရရှိပါတယ်တခြားပစ္စည်းသွားတာတွေနောက်ကုန်းဈေးဆိုင်တွေမှာပစ္စည်းသွားတာတွေ ောက်ပြီးတော့ဒီလယ်သမားတွေမှာလည်းဒါပစ္စည်းဆုံးဆုံးမှုတွေများလို့လေဟုတ်ကဲ့ဟောအဲ့လိုမျိုးစိုးရိမ်မှုတွေရှိပါတယ်ဟုတ်
မိုးလေဝသနဲ့ဇလဗီရာညွှန်ကြားရေးဦးစီးဌာနရဲ့ဩဂုတ်လ1ရက်နေ့ညနေ 3:00 ထုတ်ပြန်ချက်မှာတော့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ကိုရောက်ရှိနေပြီးမြန်မာနိုင်ငံမောင်တော့မြို့ရဲ့အနောက်ဘက်တောင်ဘက်ရေမိုင်105မိုင်အကွာစစ်တွေမြို့ရဲ့အနောက်မြောက်ဘက်ရေမိုင်150မိုင်ခန့်နဲ့ကြောက်ဖြူမြို့ရဲ့အနောက်မြောက်ဘက်ရေမိုင်205မိုင်ခန့်မှာပင်လယ်ပြင်ကိုဗဟုပြုတ်နေတယ်လို့ဖော်ပြထားပါတယ်ဒီမုန်တိုင်းကြောင့်မြဝကျွန်းပေါ်နဲ့ရခိုင်ကမ်းရိုးတန်းတစ်လျှောက်ကမ်းလွန်ပင်လယ်ပြင်တို့မှာမိုးသက်လေပြင်းတွေကျရောက်ပြီးလိုင်းအလွန်ကြီးနိုင်တယ်လို့မိုးစလဌာနကသတိပေးထားပါတယ်ခင်ဗျာ
။ရခိုင်ဖက်ကသတင်းကြားခဲ့ရတာပါရှင်။ခုတော့ထိုင်းနိုင်ငံရေးဖက်ကြီးကြရအောင်ပါ။ထိုင်းနိုင်ငံမှာမေလအတွင်းကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာမဲ၄ပုံ၃ပုံနေပါအနိုင်ရခဲ့ပေမဲ့ဒီမိုကရေစီရေးဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ဟာအစိုးရဖွဲ့နိုင်ဖို့ရုန်းကန်နေရတာကြောင့်လမ်းမော်ထွက်ဆန္ဒပြပွဲတွေဖြစ်ပွားလာခဲ့ပါတယ်။ရှေးရုံဆွဲ Conservative Party တွေကဖွဲ့စည်းပုံကခွင့်ပြုထားတဲ့သူတို့ရဲ့လှုပ်ပိုင်ခွင့်ကိုအသုံးချပြီးတော့အသာရဖို့လှုပ်ဆောင်လာကြတဲ့အကြောင်း VG Thara Dawan နေတဲ့ပြပို့ထားတာကိုကိုငင်းချမ်းပြောပြထားပါတယ
်။သူတို့ရဲ့မဲတွေလစ်လူရှုခံရတယ်လို့ခံစားရတာကြောင့်ဘန်ကောက်မြို့တော်ကဆန္ဒပြသူတွေဟာစိတ်ပြက်ဒေါသထွက်နေကြပါတယ်။မေလအထွေထွေရွေးကောက်ပွဲမှာထိုင်း14တန်းလောက်က Move Forward Party ကိုမဲပေးခဲ့ကြပြီးဒါဟာမဲအလုံးရဲ့၄ပုံ၃ပုံရှိပါတယ်။လူကြိုက်များတဲ့ပါတီခေါင်းဆောင် Peter Limgerenek ကိုဝန်ကြီးချုပ်အဖြစ်ရွေးချယ်တာကိုဇွန်လလအတွင်းကျင်းပခဲ့တဲ့ရွေးကောက်ခံအောက်လွှတ်တော်နဲ့စစ်တပ်ကခန့်အပ်တဲ့အထက်လွှတ်တော်ပူးတွဲကျင်းပတဲ့အစည်းအဝေးကနှစ်ကြိမ်တိုင်ပယ်ချခဲ့ပါတယ်။ Move Forward Party ထောက်ခံသူโชโลชานีตูมารันชักกะ
แต่ว่าหลังจากนี้มันคงจะมีอย่างนี้และหนักขึ้นเรื่อยๆในทุกจังหวัด
နိုင်ငံတော်ကအခုလိုရုတ်တရက်ဆန္ဒပြရတယ်ပို့ပြီးတော့မြင်ရဖို့ရှိပါလေ။ဘန်ကောက်မြို့တစ်ခုတည်းမှာနေမဟုတ်ပါဘူး။လူတို့ကနှိုးကြလာပါပြီ။ဒီဆန္ဒပြပွဲတွေကစီးပွားရေးကိုထိခိုက်နိုင်ပါလေ။ထိုင်းမင်းတွေအောက်ဆုံးကိုရောက်ပြီးရင်တော့အထက်ကိုပြန်တက်မှာပါပဲ
။ Move Forward Party ကအောက်လွှတ်တော်အမတ်နေရ900မှာ312နေရကိုညွန်ပေါင်းအဖွဲ့တွေပါဖို့စီးရုံးနိုင်ခဲ့ပေမဲ့လေအစိုးရဖွဲ့ဖို့မှာတော့ Conservative တွေကပိတ်ဆို့ထားခဲ့ပါတယ်။ဖိထရဲ့ဦးဆောင်မှုအောက်မှာMove Forward Party အနေနဲ့စစ်တပ်ကိုနိုင်ငံရေးတဲကဖယ်ထုတ်ဖို့နဲ့ပိုပြီးမျှတတဲ့ဒီမိုကရက်တစ်လူအတိုင်းဝိုင်းကိုတည်ဆောက်ဖို့တောင်းဆိုခဲ့တာပါ။အရေးအကြီးဆုံးကတော့ဘရင်စနစ်ကိုဝေဖန်တာတွေကိုတားမြစ်ထားတဲ့တော်ဝင်အသေးဖြတ်မှုဥပဒေကိုပြုပြင်ပြောင်းလဲလိုတာဖြစ်ပြီး Conservative တွေကဒါကိုလုံးဝလက်မခံပါဘူး။ဒါကြောင့်ဖိထဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဟာပြက်လူနီးပါးဖြစ်နေပြီးမီဒီယာကုမ္ပဏီမှာရှယ်ယာပါထားတဲ့အမှုမပြီးမချင်းဖွဲ့စည်းပုံခုံရုံးကနေဖီတာကိုလည်းဇူလိုင်လ19ရက်နေ့ကအမတ်အဖြစ်ကနေရပ်ဆိုင်းလိုက်ပါတယ်။အရင်ဝင်ကြီးချုပ်ဟောင်းဘီလီယနာတထေးကြီးသက်စင်ရှီနာဝက်ပါတီရဲ့ဖွေထိုင်းပါတီကိုဖျက်ကျော်ပြီး Move Forward ပါတီကအနိုင်ရလာတာပါ။15နှစ်ခန့်ပြည်ပကိုရှောင်တိန်နေရတဲ့မစ္စတာသက်စင်ဟာဩဂုတ်လ10ရက်နေ့အကျော်မှာထိုင်းကိုပြန်လာမယ်လို့ခန့်မှန်းထားပြီးဖွေထိုင်းပါတီအာဏာရဖို့ချိန်ကိုက်လှုံ့ဆော်တာလို့လည်းယူဆကြပါတယ်။ဒါကြောင့်အင်ချမ်းပြည်တထေးကြီးစီတာတာဗစ်စင်တို့မဟုတ်တဆင်ရဲ့အငဲဆုံးသမီးပေတုံတန်ရှီနာဝတ်တို့ဝင်ကြီးချုပ်ဖြစ်လာမလားဆိုပြီးခံမှန်းနေတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအောင်မြင်ဖို့ဆိုရင်တော့ညွန်ပေါင်းအဖွဲ့အနေနဲ့စစ်တပ်နဲ့ဆက်နွယ်တဲ့ပါတီတွေနဲ့ခက်ခက်ခဲခဲမဟာမိတ်ဖွဲ့ဖို့လိုတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါမျိုးမဟာမိတ်ဖွဲ့တာကို Move Forward Party ထောက်ခံသူဆယ်ရီရက်ပီတန်တဝန်တို့လိုလူတွေကလက်မခံပါဘူး
။มันหลายอีโมชั่นมาก
ๆสึกขันษาแจ็ดတွေအများကြီးရှိပါတယ်ကျမတို့လည်းပင်ပန်းနေပါပြီဒေါသလည်းထွက်ပါတယ်လက်စားလည်းခြေကျင်ပါတယ်အခုလိုအာနာရှင်ဟောင်းကိုဘလောက်ကြာကြာရင်ဆိုင်တိုက်ရမလဲမသိပါဘူးညှော်နှင်းချက်တော့ရှိပါတယ်အခုတိုက်နေတာကိုရက်လိုက်လို့လည်းမရပါဘူးရက်လိုက်ရင်ဆက်ပြီးတော့ဖိနှိပ်ခံနေရမှာပ
ါဒီမိုကရေစီရေးကတော့နောက်တစ်ခါထပ်ပြီးနှောင့်နှေးခဲ့ပါပြီဒါပေမဲ့ဒီတစ်ခါပိတ်ပင်ထားလို့တော့ရမှာမဟုတ်ပါဘူးခင်ဗျာ
ထိုင်းနိုင်ငံရဲ့အခြေအနေကိုငင်းချမ်းတင်ပြခဲ့တာပါရှင်။ VOA American အတန်းရဲ့ပုံထုနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 50တို့ကနေဆက်ပြီးတော့အတန်းလွှင့်နေပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One Click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။ VUE American အတန်ရဲ့ပုံနှုတ်နဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုဆက်ပြီးတော့ကြားကြရမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့မြေကြီးဩဇာအစီအစဉ်နဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအပြင်ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တွေကိုလည်းကြားရဖို့ရှိပါတယ်။အခုအရင်ဆုံးတော့ယူကရိန်းနဲ့မြန်မာလူမျိုးရေးတိုက်ပွဲတွေအကြောင်းအရင်ဆုံးတင်ဆက်ပေးချင်ပါတယ်။ရုရှားကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းနိုင်ငံရဲ့စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်နေတဲ့မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုအကြားတူညီချက်ကွဲလွဲချက်တကူနှိုင်းယှဉ်တဲ့အပတ်စဉ်အစီအစဉ်တစ်ခုကိုတင်ဆက်ချင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်အတွက်ဟောက်စာကတင်ဆက်ပေးထားပါတယ်ရှင်။
ကျွန်တော်တို့မြန်မာအရေးနဲ့ယူကရိန်းရေးကိုနှိုင်းယှဉ်ရမယ်ဆိုရင်တစ်ဖက်မှာတူညီတဲ့အချက်တွေရှိလို့တစ်ဖက်မှာကွာခြားချက်တွေလည်းရှိရပါတော့နော်အမေရိကန်ပြည်ထောင်စုပန်စတိတ်တက်ကလိုမှာပြည်ပြည်ဆိုင်ရာနိုင်ငံရေးဘာသာရေးတင်ယူလေ့လာနေတဲ့လူငယ်သူပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာစစ်တပ်အာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းမှာပဲရုရှားနိုင်ငံကယူကရိန်းနိုင်ငံကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့ပါတယ်မြန်မာနိုင်ငံထဲမှာလည်းအာဏာသိမ်းစစ်တပ်ကိုနိုင်ငံရေးအင်အားစုတွေကနေ့စဉ်နေ့မြတွန်းလှန်တိုက်ပွဲဝင်နေကြပါတယ်အလားတူပဲယူကရိန်းစစ်တပ်ကရုရှားစစ်တပ်တွေကိုသူ့နိုင်ငံထဲကနေထွက်သွားဖို့အတွက်နေ့စဉ်နေ့မြအရှိန်အဟုန်မြင့်တိုက်ထုတ်နေကြပါတယ်ယူကရိန်းရေးနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်စစ်ရေးအကူအညီတွေနိုင်ငံတကာကပေးအပ်တာမရှိသလောက်ဖြစ်သလိုအားပေးထောက်ခံမှုအပိုင်းမှာလည်းအားမလို့အားမရဝေဖန်တာမျိုးကြားနေရပါတယ်။ဘာကြောင့်ပဲလို့စံနှုန်းတွေကြောင့်မြန်မာရေးနဲ့ယူကရိန်းရေးကွဲပြားခြားနားနေရလဲဆိုတာကိုနိုင်ငံရေးလှစ်လာသုံးသပ်သူတွေရဲ့ပြောကြားချက်ကိုကျွန်တော်တို့နားထောင်ကြအောင်
။ပထမဆုံးကျွန်တော်တို့ကြွားချချက်အချက်ကိုကျွန်တော်ပြောပြမယ်ပေါ့နော်။ပထမတစ်ချက်အနေနဲ့ကတော့ဒီယူကရိန်းအရေးဟာကမ္ဘာအရေးပုံစံမျိုးဖြစ်လာခဲ့တယ်။ဘာလို့လဲဆိုတော့Ukraine ကအဓိကရန်သူကအခုကရုရှားနဲ့စစ်တိုက်နေရပေါ့နော်စစ်တိုက်နေတော့နိုင်ငံတကာအခင်းချင်းတွေကလည်းဒီအခင်းချင်းကပြောမယ်ဆိုလို့ရှိရင်ဒီ American အပါအဝင်အနောက်ဥရောပတိုင်းပြည်တွေဒီ Liberal Democracy ပေါ့နော် Liberal Democracy တိုင်းပြည်တွေကကျွန်တော်တို့ဒီ Ukraine သမ္မတ Zelensky ဦးဆောင်တဲ့အုပ်စုကိုကျွန်တော်တို့ကဒီကြောထောက်နောက်ခံပြုပြီးတော့မှဒီရုရှားကိုပြန်ပြီးတော့မှထိုးနှက်တဲ့ပွဲပုံစံမျိုးဖြစ်တယ်ပေါ့နော်ဒါကUkraine ရဲ့အခင်းအကျင်းပေါ့မြန်မာအခင်းအကျင်းမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာကအလုံးတည်ကြတဲ့အတိုင်းဒီ2021 February မှာဗမာမင်းအောင်လှိုင်ဦးဆောင်တဲ့စစ်အုပ်စုကတိုင်းပြည်ရဲ့အာဏာကိုသိမ်းလိုက်တယ်သိမ်းတဲ့အခါမှာကျွန်တော်တို့အတိုက်ခံအုပ်စုတွေပေါ်လာပြီးတော့မှဒီဒီမိုကရေစီရေးလိုလာတဲ့အုပ်စုအနေနဲ့ပေါ်လာပြီးတော့မှကိုယ်နိုင်ငံအထက်မှာပဲဖြစ်ပျက်တဲ့အခင်းအကျင်းတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ဒါကတော့ဟို Ukraine နဲ့မြန်မာကြားကကွာခြားချက်လို့ပြောလို့ရမယ်ပေါ့ဒီတူညီတဲ့အချက်တွေကဘာလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာအခင်းအကျင်းကပြောမယ်ဆိုလို့ရှိရင်အကျိုးစီးပွားဆွတ်ဖက်မှုတွေကဒီတွတ်တူတွေပေါ့နော်ကျွန်တော်တို့ဗမာပြည်အခင်းအကျင်းမှာရှိမယ်ဆိုလို့ရှိရင်ဒီမင်းအောင်လှိုင်ဦးဆောင်တဲ့စစ်အုပ်စုကိုကျွန်တော်တို့ရုရှားတို့ရုရှားကနေကျွန်တော်တို့ဟိုလလလလဂျိုးဆူပြီးတော့မှထောက်ခံအားပေးတာတွေရှိတယ်တစ်ဖက်မှာဒီတရုတ်ဆိုလို့ရှိရင်လည်းဗမာစစ်တပ်ကိုပေါ်ထားတဲ့ policy လည်းရှိတယ်လို့ဒီတိုင်းတလဲနဲ့ကင်ပေါ်ထားတဲ့ policy အတိုက်ခံအုပ်စုတွေပေါ်ထားတဲ့ policy ဆိုလိုတာရှင်းနေလျှောက်တာပြလဲဆွဲတာဆိုတဲ့ပုံစံမျိုးသွားတာရှိတယ်ပေါ့နော်ဟိုအဲ့ဒါကမြန်မာပြည်အခင်းအကျင်းမှာတွေ့ရတဲ့ဟာပေါ့ဒီ now ဒီ Ukraine ကိစ္စကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင် Ukraine မှာကဒီပေါ့နော်ဒီအနောက်ဥရောပတိုင်းပြည်တွေနောက်တစ်ခုက American ပေါ့နော်သူတို့ကဒီ Liberal Democracy အုပ်စုတွေက Zelensky ကိုကျွန်တော်တို့ကထောက်ခံပြီးတော့မှ Russia ကိုသွားပြီးထိုးစစ်ဆင်တဲ့ပုံစံမျိုးပေါ့နော်ဆိုတော့အကျိုးစီးပွားတွေနိုင်ငံတကာရဲ့ပြည်ပဆိုင်ရာအကျိုးစီးပွားတွေဆော့ဖက်တာကိုကျွန်တော်တို့ကသွားတွေ့ရတယ်အခုဗမာပြည်မှာဆိုလို့ရှိရင်နိုင်ငံရဲ့အကြက်တွေကပေါ်နေပြီဆိုတာကဒီဗမာပြည်မှာအခုအာဏာသိမ်းပြီးပေါ်လာတဲ့အာဏာသိမ်းပြီးနောက်ပိုင်းမှာပေါ်လာတဲ့အတိုက်ခံလက်နက်ကင်တော်၎င်းနိုင်ငံရေးနည်းဖြစ်ရှိမဲ့အုပ်စုတော်လည်းကောင်းသူတို့ကစစ်တပ်ကိုအပြတ်တိုက်မယ်ပေါ့နော်ဆိုတော့စစ်တပ်ကိုအပြတ်တိုက်မယ်ဆိုတဲ့နေရာမှာကျွန်တော်တို့က ထောက်ခံတဲ့ဗမာပြည်အဓိကနောက်ွယ်ကနေပေါ့နော်ဒီကြောထောက်နောက်ခံလုပ်ပေးတယ် politically back up လုပ်ပေးတယ်အုပ်စုတွေကဒီ American နဲ့ဒီအနောက်ဥရောပတိုင်းပြည်တွေကကျွန်တော်တို့ back up လုပ်ပေးတယ်တစ်ဖက်မှာလည်းကျွန်တော်တို့တိုင်းဒေသနဲ့ကန်အုပ်စုတွေနဲ့ကြားထဲမှာဟိုတရုတ်နဲ့အချိုးစီပါဆက်ဆက်တာတွေရှိတယ်ဒီနောက်ဆုံးတစ်ခေါက်ဒီညီနောင်မဟာမိတ်တုံးခွဲထုတ်လာတဲ့ statement ကိုကြည့်မယ်ဆိုလို့ရှိရင်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဗမာပြည်ထဲမှာရှိတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုထိပါနှောက်ရှက်တဲ့လူတွေကိုထိတိယအရေးယူမယ်ဆိုတော့အတန်မျိုးတွေထွက်လာတယ်ပေါ့နော်ဆိုတော့ဒါကအကျိုးစီးပွားကအများကြီးပါဝင်နေတယ်ဗမာပြည်ရဲ့ပြည်တွင်းရေးမှာအကျိုးစီးပွားအများကြီးပါဝင်နေတယ်ဆိုတာတွေ့ရတယ်ထို့နည်းတူစွာပဲကျွန်တော်တို့ဒီယူကရိန်းမှာလည်းဒီလိုပေါ့နော်ဒီဟိုစီးပွားရေးတန်ခက်ပိတ်ဆို့တန်ခတ်တာတွေလုပ်တယ်ရုရှားနဲ့ထိတဲ့တွေ့တာတွေလုပ်တယ်အဲ့ဒါတွေရှိရပေါ့နော်ဆိုတော့ဟိုဗမာပြည်နဲ့ရုရှားဒီယူကရိန်းနဲ့ကြားကအဖြစ်အပျက်တွေကတူတာလည်းရှိတယ်ကျွန်တော်တစ်ဖက်မှာကွဲလွဲတဲ့အချက်တွေလည်းရှိတယ်ပေါ့နော
်အခုကြားခဲ့ရတာကတော့မြမရေးနဲ့ယူကရိန်းရေးဘလို့ကွဲပြားခြားနားချက်ရှိလဲဆိုတာကိုဆွေးနွေးတင်ပြပေးသွားတာပဲဖြစ်ပါတယ်နောက်ပတ်မှာလည်းမြမရေးနဲ့ယူကရိန်းရေးဘလို့ကွဲပြားခြားနားချက်ရှိနေလဲဆိုတာကိုဆက်လက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါယူကရိန်းနဲ့မြန်မာကြားလွမြောက်ရေးတိုက်ပွဲတွေအကြောင်း VOA မြန်မာပိုင်းအစီအစဉ်အတွက်ဟောင်စာကတင်ပြခဲ့တာပါရှင်အခုတော့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့မြေစီဩစာအစီအစဉ်အလေးရောက်ပါပြီစကိုင်းတိုင်းအတွင်းကဒေသဆိုင်ရာပြည်သူကာကွယ်ရေး PDF တပ်ဖွဲ့တွေဟာလက်နက်ကင်လှုပ်ရှားမှုရေရှည်ရပ်တည်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဒေသခံတွေရဲ့ဆက်ပြောရေးလုပ်ငန်းတွေမှာပါဝင်ရောက်လုပ်ကိုင်နေပါတယ်။ဒီအကြောင်းလေ့လာစုံစမ်းထားတဲ့ကိုခင်မောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာဒေသဆိုင်ရာပြည်သူကာကွယ်ရေး PDF တပ်ဖွဲ့တွေကိုမေးမြန်းစုစည်းတင်ဆက်ထားပါတယ်။
တဲ့ဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးနောက်မြန်မာတနင်္ဂနွေလုံးငြိမ်းချမ်းစွာအုံကြွဆန့်ကျင်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်စစ်ကောင်စီကိုစကိုင်းတိုင်းနဲ့ချင်းပြည်နယ်ကပြည်သူတွေကပထမဆုံးရရလက်နဲ့ဆွဲကင်တိုက်ခိုက်ခဲ့ကြပါတယ်။အရင်စစ်အစိုးရအဆက်ဆက်ကလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေမရှိကြတဲ့ချင်းပြည်နယ်တောင်ပိုင်းနဲ့စကိုင်းတိုင်းမှာစစ်ကောင်စီတပ်တွေကိုတူမီအပါဝင်အိမ်လုံးလက်နက်မျိုးစုံနဲ့တုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်ပြည်တွင်းပြည်ပကမြန်မာတွေရဲ့ထောက်ခံမှုကိုအပြည့်အဝရရှိခဲ့ကြပါတယ်။အဲ့ဒီအတွက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေဟာအလှူငွေတွေကိုလည်းအဆက်မပြတ်ရရှိကြပြီးလက်နက်ကင်လှုပ်ရှားမှုကိုအဆက်မပြတ်လုပ်နိုင်ကြပါတယ်။ဒါပေမဲ့လည်းပြည်တွင်းပြည်ပကအလှူငွေတွေတခုတည်းနဲ့လက်နက်ကင်လှုပ်ရှားမှုဟာရေရှည်မှာရပ်တည်နိုင်ဖို့ခက်ခဲလာတာကိုကြုံမြင်ပြီးအခုအခါမှာတော့စိုက်ပျိုးရေးလုပ်ငန်းတွေကိုပါပူးတွဲလုပ်ကင်လာကြပါတယ်။ဒါနဲ့ပတ်သက်ပြီးချင်းတွင်းမြစ်အောက်ပိုင်းတနေရာကဒေသကာကွယ်ရေးတပ်ဖွဲ့ PDF ကိုဦးဆောင်သူတဦးလည်းဖြစ်တဲ့စကိုင်းတိုင်းဒေသကြီးလွတ်တော်ကဏီမျိုးနယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ
်။ဒီပရင်ဆွေဖို့ပေါ့နော်အဲ့ဒီဘက်မှာလည်းဒေသခံတောင်သူတွေထွက်ပြေးတဲ့အခါမှာဒီ PDF ရဲဘော်တွေတိုက်ပွဲနားတဲ့အချိန်မှာသူတို့ပူပြီးတော့ဝိုင်းရှိန်ပေးတာလို့နောက်စစ်ကောင်စီစစ်ကြောင်းနဲ့ညှိလာတဲ့အခါမှာဒီလေကွက်ကြီးရဒီရွာမှာရှိတဲ့လေရိတ်တဲ့သူတွေအင်အားနဲ့မလောက်လို့ဒီရဲဘော်တွေကနေအင်အား190နဲ့ဝိုင်းရှိန်ပေးတာလို့ဟိုဒါမျိုးတွေတော့ရှိတာနောက်တခြားအဖွဲ့တွေလည်းအမှပဲကြီးလို့ပဲစင်းကုန်လို့ဖွဲ့တယ်ရှိစပားဆိုင်တဲ့အဖွဲ့တွေလည်းရှိတယ်စပားလေရိတ်တဲ့အဖွဲ့တွေလည်းရှိတယ်ကျွန်တော်တို့ဟိုတခြားတိဏ္ဍာန်တွေစိုက်တာပေါ့အဲဒါကတမျိုးနောက်ဒုတိယတစ်မျိုးကတော့စစ်ဘေးရှောင်ပြည်သူတွေဝိုင်းကူပြီးတော့စပားရိတ်ပေးတာတို့ပဲပေါက်ပေးတာတို့ဒါမျိုးတွေဝိုင်းလုတ်ပေးပြီးတော့သူတို့လူတွေလည်းလူပေါ့မလူတွေလည်းပြဿနာရှိပါဘူးဝိုင်းကူလုတ်ပေးတာပေါ့လေတောင်သူတွေကစစ်ဘေးရဲ့ဆောင်ရတဲ့လုံသမားမကော်နိုင်တဲ့လူတွေရှိရင်အဲလိုဟာတွေဝိုင်းကူပြီးတော့ရိတ်သိမ်းပေးတာတို့ကြေးရိုက်တဲ့ထည့်ပေးတာတို့ဒါမျိုးတွေလည်းလုတ်တယ်ပေါ့အဲလိုနှစ်မျိုးလုတ်တယ်တိုင်းရင်းတွေကကူညီတာအဲနှစ်မျိုးရှိရချုပ်ဖွဲ့တွေကတော့ဒါဟိုစိုက်ပျိုးရေးနဲ့မွေးမြူရေးကိုအားသုံးခွန်ဆိုင်လုတ်တဲ့အဖွဲ့စီးတွေလည်းရှိတယ်အဲတချို့ကတော့ဒီဟင်းစားလောက်ပေါ့နော်အဘူဖေယောမြို့ပြန်ကျင်ပါညာပေါ့နော်အဲ့လောက်ပဲကိုတိုင်ရဲ့ဈေးခါလောက်ပဲလောက်တာရှိတယ်။အဲတချို့လေယာမီတွေပါလိစပေးရှောင်ရင်းနဲ့ဒီဘာကိုပြန်မကတ်တော့လှူထားတဲ့ဟာတွေလေဆိုင်ပြီးတော့ဟိုတိုက်ရိတ်ခါအတွက်လုတ်တဲ့ဟာတွေလည်းရှိတယ်။ဒီစပေးတဲ့နဲ့အတွက်ကြောင့်လေယာမီတွေကတောင်သူတွေလုံးမဲ့သူမရှိတဲ့ဟာတွေရှိတယ်ပေါ့နော်။နောက်တစ်ခုတော့ဖြစ်စီသွားတဲ့ဟာတွေရှိတယ်။မိရှုသွားစပားကနေမိရှုသွားတဲ့ဟာတွေရှိတယ်။ဘာပဲဖြစ်ဖြစ်ဘလို့ဖြစ်ဖြစ်ပေါ့ရှိတဲ့အချိန်ရတဲ့အချိန်ကိုတော့တော်လိုင်းအင်အားစုတရက်အနေနဲ့စိုက်ပျိုးရေးကတော့ အဲ့လိုလှုပ်တယ်ကျွန်တော်တို့လူပဲဖွင့်တဲ့တစ်ဖွဲ့တွေ့တဲ့အခါမှာအဲ့လိုစိုက်ပြူးတာတွေအများကြီးရှိချို့ဆိုရင်အားရလောက်တယ်ဧကတွေစိုက်စိုက်ကြတာတွေ့ဆိုစေဧကတော့ငါးဧကတော့ဒါမျိုးတွေရှိတယ်ပေါ့နော်ဧကသုံးဧကတမားတွေဟိုတိုက်ဧကတွေ့လှုပ်တယ်နောက်တစ်ဖက်တလန်းကလည်းပဲဒီသူတွေပူကြီးတယ်ပေါ့ပူလလန်းပြီးတလောက်ဟိုနိုင်တလောက်ပူလှုပ်ထားတဲ့လှုပ်တဲ့သဘောလောက်ပဲရှိတယ ာကိုကျွန်တော်လောက်ကြရတာဟိုအလူရှင်ဆိုတာလည်းအများမဖြစ်နိုင်ဘူးလေ
အလားတူချင်းတွင်းမြေအရှိဘက်ကန်ဒေသမှာစစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေဟာလည်းဒေသခံပြည်သူတွေရဲ့စိုက်ပျိုးရေးတွေမှာနိုင်တဲ့လောက်ဝင်ရောက်လုပ်ကင်ကူညီနေကြပါတယ်အဲ့ဒီအတွက်တချို့ပြည်သူတွေကသူတို့ပိုင်ယာကင်းတွေပေါ်မှာစိုက်ပျိုးဖို့ခွင့်ပေးကူညီတာတွေရှိကြပါတယ်ဒါအပြင်ကျေးလက်တွေမှာစိုက်ပျိုးရေးအတွက်လုံသားရှားပါနေတာကိုလည်းတဖက်တလန်းကနေ PDF တွေကဖြည့်ဆည်းကူညီပေးနေကြပြီးရန်ပုံငွေအတွက်လှူအားကယူတာတွေလည်းရှိကြပါတယ်ဒါနဲ့ပတ်သက်ပြီးလည်းချင်းတွင်းမြေအောက်ပိုင်းအရှိဘကန်ကထောက်ပို့တာဝန်ယူထားတဲ့ PDF ရဲဘော်တယောက်ကအခုလိုပြောပါတယ
်ဟိုနောက်ပိုင်းရောက်လာကြတော့ဘယ်လိုပြောရမလဲအလှကန်နေလို့လည်းမပြီးဘူးဆိုတော့ဟုတ်ကောဘာကစိုက်ပျိုးရေးပဲရှိရဆိုတော့စိုက်ပျိုးရေးနဲ့လည်းပြန်ပြီးတော်လန်ရေးတွေကိုလောက်ရတာပေါ့စိုက်ပျိုးရေးနဲ့ပတ်သက်ရင်တော့သူတို့အဲ့ပုံမှန်လင်းလည်းလုံးလို့မရဘူးဗျာဒီတိုင်းရွာဆိုတော့ကျတော့ရွာဘက်တွေမှာအဲ့လိုစိုက်ပျိုးရေးအနေနဲ့အဲ့လိုရံမုံငွေရှာတဲ့ဟာတွေအဲ့လိုမျိုးတွေလည်းရှိတယ်ပြီးတော့ကျတော့ကိုယ်ပိုင်အဲ့လိုမျိုးအိုက်ဟာဘက်ကနေလည်းတစ်ခါပြန်ဝင်အောင်ကြက်တွင်နေပါလိမ့်ရှိတယ်ဗျာကြက်တွင်နေပါလိမ့်လောက်တာဆိုတော့ကျတော့အဲ့လို PDF ဖွဲ့ထားတွေကိုအဲ့လိုမျိုးသူတို့ကမြေကိုလှူတာတော့အငှားလှူတာပေါ့အဲ့လိုမျိုးလေးလှူတာလည်းရှိတယ်ပတ်စံကိုမလှူနိုင်တဲ့အတွက်လေလှူမှမဟုတ်ရာမရှိဘူးဆိုတော့ကျတော့လောဟာကနဲ့လှူမယ်ဆိုပဲကျလူလောဟာကနဲ့အဲ့လိုမျိုးလှူတာလည်းရှိတယ်ကြက်တွင်ကာလတော့အဲ့လိုမျိုးတွေရှိတယ်စောပိုင်းတော့ကျွန်တော်ဒီတိုင်းပဲအဲ့ဒီဓာတ်ပုံတွေပါရစားဒီတိုင်း Facebook ပေါ်မှာတော့မှတင်တာတွေရှိတယ်ဗျစောပိုင်းတော့အဲဒီတော့လည်းကြားလာတယ်အမရပါဗျအဲ့လိုမျိုးအလူခံနေတော့လည်းမပြေဘူးဆိုတော့ကျတော့ဒီတိုင်းကိုကလည်းတပိုင်းတစ်နိုင်အဲ့လိုမျိုးမရှင်းနေပါဘူးမရှိတဲ့အခါအဲ့လိုမျိုးသူတို့ရံမုံငွေရအောင်ဆိုပဲကျတော့ကိုလိုအားကားနဲ့ကိုပေါ်ရအဲ့လိုတွားပြီးကျတော့ရံမုံငွေရှာရတဲ့ဟာတွေအဲ့လိုစိုက်ပျိုးရေးတဲမှလည်းအဲ့လိုရှိတယ်အဲ့ PDF အဖွဲ့ဝင်တွေကပဲရံမုံငွေရှာရတဲ့ဟာတွေအဲ့လိုမျိုးတွေရှိတယ
်အလားတူချင်းပြည်နယ်မှာလည်းတောင်ယာလုပ်ငန်းတွေလုပ်ကင်နိုင်ခြင်းမရှိကြပေမဲ့ချင်းမျိုးသားတပ်ဦး CNF နဲ့ချင်းပြည်သူ့ကာကွယ်ရေး CDF တပ်ဖွဲ့တွေဟာစစ်ကြောင်းထွက်ရာတလျှောက်တောင်ဆောင်တွေမှာဟင်းသီးဟင်းရွက်ခင်းတွေကိုတပိုင်းတနိုင်စိုက်ပျိုးထားကြပါတယ်။တောင်ယာခုတ်စိုက်ပျိုးရင်စစ်ကောင်စီကလေကြောင်းကနေအလွယ်တကူမြင်နိုင်ပြီးတိုက်ခိုက်လာနိုင်တဲ့အတွက်တောင်ဆောင်မထင်မရှားနေရာတွေမှာစိုက်ပျိုးကြတာဖြစ်ပါတယ်။အဲ့ဒီအတွက်စစ်ကြောင်းထွက်ရာမှာဟင်းစားအဖြစ်ရိတ်ခါအထောက်အကူဖြစ်စေတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF အဖွဲ့ကပူးတေရကအခုလိုပြောပါတယ်။
အဓိကတော့ဟင်းသီးဟင်းရွက်အတလောက်ပဲအခုလောလောဆယ်နေထားမှာတော့လောက်ကြတယ်ချစ်ချီပြီးမမခေါ်ပဲနဲ့အဲ့ဒီနည်းနည်းအဆင်ပြေတဲ့နေရာမှာရခင်းလိုမျိုးလုပ်ပြီးတော့သူတို့ဟင်းသီးဟင်းရွက်စိုက်ကြတယ်အဲမုံဟင်းခင်းလိုမျိုးပေါ့နော်အဲ့လိုမျိုးပဲတလောလောက်ကြတယ်အဓိကမုံဟင်းခင်းသူတို့လုံးလုံးနိုင်ကြတာပေါ့နော်အဲလောလောဆယ်စားနိုင်ဖို့အတွက်ပေါ့နော်အဲ့လိုခင်းလေးသူတို့လုံးကြတာတော့နေရာတကာမှာတော့အများကြီးရှိတာပေါ့နော်အဓိကတော့ရသူမမြင်နိုင်အောင်တတိလေးပဲလောက်ကြတယ်လုံခြုံရေးရလည်းအဲ့လိုမဖြစ်နိုင်တော့ဘူးအဲတပိုင်တနိုင်ပေါ့နော်အဲ့လိုပဲတတော်လုံးကြတယ်အဓိကတော့လေချောင်းမမြင်နိုင်အောင်လည်းဖြစ်တယ်ပြေလုံးလုံခြုံရေးရချင်းချင်းပေါ့ပေါ့မဖြစ်နိုင်အောင်လည်းတို့တတိထားကြတာပေါ့နော
်တကယ်တော့စကိုင်းတိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာစစ်ကောင်စီကိုလက်နက်ကင်တုံ့ပြန်တော်လှန်ကြတာဟာအများစုကကျေးလက်ဒေသတွေကတောင်သူလယ်သမားတောင်ယာသမားတွေဖြစ်ကြပါတယ်သူတို့တွေဟာလေယာစိုက်ပျိုးရေးတောင်ယာစိုက်ပျိုးရေးတွေကိုစစ်ကောင်စီတပ်တွေရဲ့ရန်ကြောင်ကောင်းကောင်းမပြုတ်လုံနိုင်ကြတော့ဘဲနောက်ဆုံးမှာရွေးစရာလမ်းမရှိဘဲလက်နက်ကင်တော်လှန်ရေးတစ်ခုတည်းကိုပဲရွေးချယ်ခဲ့ကြရတာဖြစ်ပါတယ်အဲ့ဒီအတွက်ရေရှည်ရပ်တည်နိုင်ဖို့အတွက်သူတို့တပ်ကျွမ်းတဲ့စိုက်ပျိုးရေးကလည်းရိတ်ခါရရှိရေးလှုပ်ဆောင်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းတင်ဆက်နေတဲ့မြေကြီးဩဇာအစီအစဉ်ကိုကြားခဲ့ရပါရှင်ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်ဆရာကိုကြားကြရအောင်ပါအမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ဟာသူ့အပေါ်နောက်ထပ်ဆွဲချက်တင်ထားတာတွေနဲ့ပတ်သက်ပြီးတော့တဟာနိုင်ငံရေးအရာထိုးနှက်မှုအဖြစ်ပုံဖော်ပြောဆိုပါတယ်တစ်ချိန်တည်းမှာသမ္မတဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ဟာလည်းတရားစွဲဆိုခံရတာကြောင့်သမ္မတဘိုင်ဒန်ကို Republican တွေကစောင့်ကြည့်နေပါတယ် VOA သတင်းထောက် Veronica Iglesia ပေးပို့ထားတဲ့သတင်းကိုတော့ကွန်အောင်ကတင်ပြထားပါတယ်
Pennsylvania ပြည်နယ်မှာစနေနေ့ကကျင်းပတဲ့မဲဆွယ်စည်းရုံးပွဲအတွင်း American သမ္မတဟောင်း Donald Trump ကသူ့အပေါ်ဆွဲချက်တင်ထားတာတွေဟာအခြေအမြစ်မရှိဘူးဆိုပြီးပြောပါတယ
် These are ridiculous indictments
ဒီဆွဲချက်တွေဟာလုံးဝအဓိပ္ပာယ်မရှိပါဘူးသမ္မတလောင်းဖြစ်ဖို့ထိခိုက်ပြေးနေသူကိုမကောင်းကြံနေကြတာပါ
2024 American သမ္မတရွေးကောက်ပွဲမှာ Republican ကိုစားပြုသမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ Trump ကမျှော်လင့်နေတာပါ Trump မှာလျှို့ဝှက်မှတ်တမ်းတွေကိုပေါ့ပေါ့ဆဆသိမ်းဆည်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့သူ့အပေါ်စုံစမ်းစစ်ဆေးရမှာဂျာဝင်ဟန်တာနှောက်ယှက်ခဲ့တယ်ဆိုပြီးပြည်ထောင်စုရှေ့နေတွေကလွန်ခဲ့တဲ့ဂျာတာရေးနေ့ကနောက်ထပ်ရာဇဝတ်မှု၃မှုနဲ့ထပ်တိုးဆွဲချက်တင်လိုက်တာပါထပ်ပေါ်လာတဲ့အထောက်အထားသစ်တွေထဲမှာသူ့ပေါ်အမှုပိုကြီးလင်းနိုင်တဲ့ CCTV လုံခြုံရေးကင်မရာကရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖျက်ဖို့ Trump မှာသူ့ရဲ့ဝန်ထမ်းတွေကိုခိုင်းစေခဲ့တယ်ဆိုပြီး Trump ရဲ့ရွေးကောက်ပွဲပြိုင်ဘက်တဦးကအခုလိုပြောပါတယ
် This was the withholding of
Donald Trump အနေနဲ့မှတ်တမ်းတွေပြန်ပေးဖို့ဆိုရတောင်းခံခဲ့ပေမဲ့လည်းသူကဒီရှုပ်ဝဲမှတ်တမ်းတွေကိုတင်စီထားခဲ့ပါတယ်ပြန်မပေးရုံတွေမဟုတ်ပါသူ့မှာမရှိဘူးလို့လည်းလိန်ပြောခဲ့ပါတယ
် Republican သမ္မတကိုယ်စားလှယ်လောင်းတဦးကလည်းဒါဟာ Trump အပေါ်နိုင်ငံရေးအရာအမဲဆက်ဆွန့်ထင်းအောင်လုပ်တာဖြစ်တယ်လို့ပြောဆိုပြီးသူသာသမ္မတအဖြစ်ရွေးခံရရင် Trump ကိုလူငင်းခွင့်ပေးမှာလို့ပြောပါတယ
် I absolutely think the right
thing to do အကောင်းဆုံးအဖြေကတော့ပြီးခဲ့တဲ့ဖြစ်ရပ်တွေကိုအတိတ်မှာပဲထားခဲ့ဖို့ပါ
တခြားတစ်ဖက်မှာလည်းသမ္မတဂျိုးဘိုက်ဒန်သားဟန်တာဘိုက်ဒန်ကိစ္စပါဟန်တာဘိုက်ဒန်ဟာအခွန်ဆောင်မှုပြက်ကွက်တာကြောင့်တရားစွဲဆိုခံထားရတာပါဒါပေမဲ့ကြားခံရတဲ့ပြစ်ဒဏ်ရော့အောင်အပြစ်ရှိကြောင်းဝန်ခံဖို့တရားလုံးနဲ့ညှိနှိုင်းသဘောတူထားခဲ့တာမှာပြည်ထောင်စုတရားသူကြီးတဦးကလက်မခံဘဲထွက်ဆိုချက်ပြန်လည်ပြင်ဆင်ရေးသားဖို့အမိန့်ထုတ်ခဲ့ပါတယ်
It's relatively easy to
Mr. Biden ကအပြစ်ရှိကြောင်းထွက်ဆိုမယ်ဆိုရင်တော့ပြင်ဆင်ရတာလွယ်ပါတယ်အဲ့လိုလုပ်တာကသူ့အတွက်လည်းအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်
အလုတော်ဥက္ကဋ္ဌ Republican အမတ် Kevin McCarthy ကလည်းသမ္မတ Biden ဟာငွေကြေးအလွဲသုံးစားလုပ်တယ်ဆိုပြီးတရားစွဲဆိုနိုင်မှုအတွက်စုံစမ်းစစ်ဆေးဖို့ပြောဆိုခဲ့ပါတယ်။တချို့ Republican တွေကတော့ American ပြည်ထောင်စုအနေနဲ့အလေးထားဖြေရှင်းရမယ့်တခြားကိစ္စရပ်တွေရှိသေးကြောင်းထောက်ပြပါတယ်
။ America's got amazing problems.
ဆေးချမ်းမရေး၊မူရထုံထိုင်းစေတဲ့ Opioid ဆေးသုံးစွဲမှု၊နေဆက်ရေးအလုပ်ပြဿနာကြီးတွေ America အနေနဲ့ရင်ဆိုင်နေရတာပါ။ကျွန်တော်ဆိုရင်တော့ဒီလိုပြဿနာတွေကိုဖြေရှင်းဖို့အယုံဆိုင်ကျိုးပဲမှာပ
ါသမ္မတဘိုင်ဒန်ကတော့သူ့ပေါ်တရားစွဲဖို့ကြိုးစားတာတွေကိုလောင်ပြောင်ခဲ့တယ်လို့သူ့သားရဲ့စီးပွားရေးကိစ္စတွေမှာပါဝင်ပတ်သက်တာမျိုးမရှိဘူးဆိုပြီးအချိန်ချင်းညှင်းဆုံထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုကြွအောင်တင်ပြသွားတာပါရှင်မကြာခင်မှာတော့ကဘာတလွားခီးတွားအစီအစဉ်ကိုကြားကြရအောင်ပါ
အသေးကြာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာတလွားခီးတွားအစီအစဉ်အလည်ရောက်ပါပြီ။1912ခုနှစ်ကမြောက်အတ္တလန္တိတ်သမုဒ္ဒရာထဲနှိမ့်မြုပ်သွားခဲ့တဲ့တိုက်တန်နစ်သင်္ဘောကြီးအကြောင်းပြပွဲကိုပြည်တွင်းနိုင်ငံပါရီမြို့တော်မှာပြသနေပါတယ်။သင်္ဘောပြည့်ကြီးကနေဆဲယူထားတဲ့ပစ္စည်းတွေခေတ်သစ်နည်းပညာတွေနဲ့ပေါင်းစပ်ပြီးတော့ကမ္ဘာကျော်သင်္ဘောကြီးတွေကိုရန်ရောက်သွားရတယ်လို့ဖြစ်မဲ့ပြပွဲကိုမတ်စုမြတ်မုံကကမ္ဘာတလွားခီးတွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ကမ္ဘာမှာလူသေအများဆုံးတိုက်တန်နစ်သင်္ဘောပြည့်ကြီးရဲ့အကြောင်းပြပွဲတစ်ခုကိုပြင်သစ်နိုင်ငံပါရီမြို့တော်က Versailles ပြာခန်းကြီးမှာပြသနေပါတယ်။1912ခုနှစ်တုန်းကရေကင်းဆိုင်ကြီးနဲ့တိုက်မိပြီးနစ်မြုပ်သွားခဲ့တဲ့သင်္ဘောကြီးပုံစံမျိုးဖြစ်အောင်လို့ခင်းချင်းပြင်ဆင်ထားတဲ့အပြင်ဒီပညာတွေနဲ့ပါတွေ့မြင်ထိတွေ့ခံစားနိုင်အောင်လို့ပြပွဲကိုလုပ်ထားတဲ့အတွက်ပြပွဲလာကြည့်သူတွေအနေနဲ့ကိုယ်တိုင်တိုက်တန်နစ်သင်္ဘောကြီးတွေရောက်နေတယ်လို့ခံစားရမှာဖြစ်ပါတယ်။ တချို့ပြကန်းတွေကတင်မောဘော်ကအခန်းတွေအတိုင်းကိုအရွယ်စင်တူလှုပ်ထားတဲ့အပြင်တင်မောပြက်ကြီးကနေပြက်လဲဆဲယူထားတဲ့ပစ္စည်းတွေနဲ့တွဲပြီးပြသထားတဲ့အတွက် Titanic တင်မောကြီးရဲ့ခန်းထားတဲ့အပြင်အဆင်တွေကိုကိုရိုင်းအနီးကပ်မြင်တွေ့နိုင်ကြပါတယ်။ပြပွဲကိုလာကျေးသူတွေအနေနဲ့ Titanic တင်မောဘော်တွားရတဲ့အတွေ့အကြုံမျိုးဖြစ်အောင်လို့ဝင်ခွင့်လက်မှတ်ကအစအသေးစိတ်စဉ်းစားပြင်ဆင်ထားတာဖြစ်တယ်လို့ပြပွဲတာဝန်ရှိသူတွေကပြောပါတယ်။
Dans l'exposition, on vous donne une carte d'embarquement à l'entrée. Vous êtes là, vous êtes votre petite carte.
Pia wae la du rai go awe ma Timor si yin pe de boarding pass la mat myo de khu si pe ba de. Ko rai Timor si khyi thwet de so ra myo khan sa ya si yaung ba. Timor nit de the pa bi pyaung song te song twa du ri atat shin chan yin tu ri ye name a long go pya gan ma yee ta pya ta tha de atwet naw song cha yin ko rai atat shin chan ni de de so ra myo atwe paw la si ba de.တင်မောမောပါသွားကြသူတွေနဲ့ပတ်သက်တဲ့အကြောင်းတွေအဲ့ဒီခေတ်ခါကနှီးပညာတွေအံ့ဩစရာကောင်းလောက်အောင်စွန့်စားခဲ့ကြတာတွေအားလုံးတိုက်တန်နစ်ရုပ်ရှင်တွေကတရုတ်ဆောင်မင်းသားဒီကပီယိုလိုမျိုးကိုယ်တိုင်ဝင်ပြီးခန်းစားကြည့်ရမှာဖြစ်ပါတယ
်အခုပါရီမျိုးကပြပွဲမှာပြသထားတဲ့ပစ္စည်းတွေကပစ္စည်းပေါင်း260ကတိုက်တန်နစ်တင်မောဖြတ်ကြီးကိုတွားလေ့လာရင်းနဲ့သမုတ်တရားထဲမှာပောက်ကွဲသွားခဲ့တဲ့တိုက်တန်ရေငုပ်တင်မောလေးတွေပါသွားသူပေါ်နော်ရီနာရှူလေးကိုယ်တိုင်ဆဲယူထားတဲ့ပစ္စည်းတွေဖြစ်ကြပါတယ်ရှေးရောက်ပင်လယ်သမုဒ္ဒရာအကြောင်းကျွမ်းကျင်သူနာယူလေးဟာတိုက်တန်နစ်သမောပြတ်ရှိတဲ့နေရာကို38ကြိမ်တိုင်းသွားရောက်စူးစမ်းခဲ့ဘူးသလိုတိုက်တန်နစ်သမောကြီးနဲ့ပတ်သက်လို့အသေးအချာသိရှိသူဖြစ်လို့သူ့ကိုမစ္စတာတိုက်တန်နစ်လို့တော့မှတင်စားခေါ်ခဲ့ကြတာပါ1989ခုနှစ်ကနေ2010ခုနှစ်အတွင်းတိုက်တန်နစ်သမောပြတ်အကြောင်းစူးစမ်းတဲ့ရေအောက်ခရီးစဉ်10ခုမှ6ခုကိုသူဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်အဲ့ဒီခရီးစဉ်တွေကနေပစ္စည်းပေါင်း 9,000 ထက်မနည်းကိုဆယ်ယူနိုင်ခဲ့ကြပါတယ်အခုပါရီမြို့တော်မှာ2023ဇူလိုင်18ရက်နေ့ကနေစက်တင်ဘာ10ရက်နေ့အထိပြသတဲ့ပြပွဲကြီးအတွက်လဲသူအများကြီးပံ့ပိုးကူညီခဲ့တာဖြစ်ပါတယ်။တိုက်ချန်နိတ်သင်မောဘော်ကခီးတဲ့200ကျော်နဲ့ဆက်ဆက်နေတဲ့ပစ္စည်းတွေကိုကိုယ်တိုင်မြင်တွေ့ပြီးသူတို့ရဲ့အကြောင်းကိုပုံမသိရှိသဘောပေါက်နိုင်ကြပါတယ်။အဲ့လိုခီးတဲ့တွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုပြန်လဲရှာတွေ့တူးဖော်နိုင်အောင်စူးစမ်းခဲ့ကြတဲ့အကြောင်းတွေကိုပါဒီပြပွဲမှာပြသထားပါတယ်။သင်မောကြီးတိုက်မိခဲ့တဲ့မျောနေတဲ့ရေခဲဆိုင်ကြီးကအစားကန်ကြီးရဲ့အေးခဲတဲ့ခံစားမှုမျိုးရအောင်လို့လှုပ်ထားပေးတာပ
ါ C'est tout le mystère qu'il y a autour tout ce qu'on sait pas et qu'on essaie d'imaginer la souffrance aussi qu'ils ont pu ressentir
ဒီတင်မောကြီးနဲ့ပတ်သက်သမျှအားလုံးကတိတ်ဘဟေလီဆံပါတယ်ကျမတို့မသိရသေးတာတွေစိတ်ထဲပုံဖော်ကြည့်မိတာတွေအားလုံးလျှို့ဝှက်စမ်းကြံမှုတွေနဲ့ပြည့်နေပါတယ်သူတို့ဘယ်လိုခံစားကြရမလဲဆိုတာကအစပါအဲ့ဒါတွေအားလုံးကျမတိတ်ကိုသိခြင်းစိတ်ဝင်စားတာပါပထမတန်းစားလက်မှတ်နဲ့လိုက်စီးတဲ့ခရီးသည်တွေနဲ့တတိယတန်းကလိုက်စီးတဲ့ခီးတွေဘသူပိုဆုံးရှုံးမှုများလဲဆိုတာမျိုးကနေပထမတန်းစားခီးတွေဝစ်စားခဲ့ကြတဲ့လှပတဲ့ဝစ်စုံတွေသူတို့သုံးတဲ့အကောင်းစားပကံခွက်ရောက်တွေတတိယတန်းစားလက်မှတ်နဲ့စီးတဲ့သူတွေနဲ့ရောဘလောက်ကွာခြားခဲ့တယ်လဲဆိုတဲ့အားလုံးကိုကျွန်မစိတ်ဝင်စားပါတယ
်1912ခုနှစ်ဧပြီလ10ရက်နေ့တုန်းကခမ်းမန်းကြီးခီးတွေနဲ့သင်္ဘောအမှုရန်2200ကျော်ပါသွားတဲ့Titanic တင်မောကြီးဗြိတိန်နိုင်ငံ Southampton ဆိုင်ခန်းကနေ American ပြည်ထောင်စု New York မြို့ကိုထွက်ခွာသွားခဲ့ပါတယ်။အဲ့ဒီအချိန်တုန်းကကမ္ဘာမှာအကောင်းဆုံးဇိမ်ခံတင်မောကြီးဖြစ်တဲ့ Titanic ပေါ်မှာကျွေဝချမ်းသာတဲ့လူချမ်းသာတွေပါသွားသလို American မှာရွှေပြောင်းအခြေချနေထိုင်ဖို့တတိယတန်းစားလက်မှတ်နဲ့လိုက်သွားကြတဲ့ခီးတွေကလည်းထက်ဝက်လောက်ပါသွားတာပါ။ခီးစဉ်စားပြီး၄ရက်မြောက်ဖြစ်တဲ့ April 14ရက်နေ့ညနေချိန်မှာပင်လယ်ထဲမျောနေတဲ့ရေခဲဆိုင်ကြီးကိုတိုက်တန်နစ်တင်မောကြီးတိုက်မိခဲ့ပြီးနိုင်ပိုင်းအကြာဧပြီလ15ရက်နေ့အစောပိုင်းမှာနင်းမြုပ်ခဲ့တဲ့အတွက်ခီးတယ်နဲ့တင်မောအမှုရန်1500ကျော်တေဆုံးခဲ့ကြပါတယ်တတိယတန်းစားလက်မှတ်နဲ့လိုက်သွားတဲ့ခီးတယ်900ကျော်မှာ150ကျော်ပဲအသက်ရှင်ခဲ့ပါတယ်အခုဆိုရင်တိုက်တန်နစ်နှစ်ခဲတာနှစ်ပေါင်း110ကျော်ခဲ့ပြီမဲ့ဒီတင်မောကြီးနဲ့ပတ်သက်တဲ့အကြောင်းတွေကိုစိတ်ဝင်စားသူတွေဒီနေ့အထိအများအပြားရှိနေကြပါတယ်Director James Cameron ရိုက်ကူးတဲ့ Titanic ရုပ်ရှင်ကြောင့်လဲဒီသင်္ဘောကြီးအကြောင်းပိုပြီးသိကျင်သူတွေမနည်းပါဘူ
း Mais écoutez il y a 10 ans 2013 j'avais assisté à
Titanic သင်္ဘောနဲ့ပတ်သက်တဲ့ပထမပြပွဲကိုလွန်ခဲ့တဲ့10နှစ် 2013 ခုနှစ်မှာကြီးခဲ့ဘူးကတည်းကတိတ်ကိုစိတ်ဝင်စားခဲ့ပါတယ် Titanic ရုပ်ရှင်ကို1998မှာကြည့်ပြီးတဲ့နောက်ပိုင်းမှာတော့ဒီသင်္ဘောကြီးနဲ့ပတ်သက်တဲ့စာအုပ်တွေကိုအင်္ဂလိပ်လိုရေးထားတာတွေရောပြင်းထန်လို့ရေးထားတာတွေရောအများကြီးဝက်ဖက်ဖြစ်ပါတယ်အမြဲစိတ်ဝင်စားပါတယ်တိုက်တန်ရေငုပ်တင်းမောငယ်ပျောက်သွားတဲ့သတင်းတွေထွက်လာတော့တည်ကျင်စိတ်တွေတစ်ခါပြန်ပေါ်လာခဲ့တာပါ
တိုက်တန်နစ်တင်းမောကြီးနှင်းမြုပ်ခဲ့ပြီးနှစ်ပေါင်း80ကျော်ကြာမှသမုဒ္ဒရာကျမ်းပြန်အောက်မှာနှစ်ပိုင်းပြတ်နေတဲ့တင်းမောပြတ်ကြီးနဲ့ပ ပြန့်ကျဲနေတဲ့သမော့ပြက်ထဲကပစ္စည်းတွေရှာဖွေတွေ့ခဲ့ကြတာဖြစ်ပါတယ
်။ The whole Titanic area around there is just mud and here is this big thing on the bottom of the
Titanic. တိုင်တန်နဲ့တမော့နေတဲ့နေရာပတ်လည်မှာရှုံနေပဲရှိပါလေ။သမော့တွေကကြမ်းပြင်အောင်နင်းမြုပ်နေတဲ့တမော့ကြီးမှာတန်တာကောင်တွေရေမြုပ်လိုပင်လယ်သရဝါတွေလိုရေနေသက်ရှိတွေကပ်ပြီးတော့ရှင်သန်နေကြပါလေ။ငါးတွေခုံမာကောင်တွေကနန်းတွေကလည်းတင်မောပြက်ကြီးထဲမှာမိခိုနေထိုင်နေကြပါလေအပင်တွေတတ္တဝါတွေရှင်သန်နေထိုင်နေကြတဲ့ဂေယစနစ်ကြီးဖြစ်နေပါလေလူသက်ပေါင်းများစွာဆုံးရှုံးခဲ့လို့ကြေကွဲဝန်းနေစရာဖြစ်တဲ့နေရာမှာတခြားသက်ရှိတွေရှင်သန်နေထိုင်နေကြတာကစန့်ကျင်ဘက်လို့ဖြစ်နေတာပါအဲ့ဒါကတိုက်တန်နစ်ရဲ့ထူးခြားမှုပါတင်မောတွေကကျမ်းပြင်မှာတင်မောပြက်ကြီးဒီတိုင်းရှိနေတာတော့မဟုတ်ပါဘူး
သင်္ဘောပေါ်ပါသွားသူ2200ကျော်မှာ900ကျော်ပဲအသက်ရှင်ကယ်ဆယ်နိုင်ခဲ့တဲ့ Titanic သင်္ဘောနင်းမြုပ်မှုနဲ့ပတ်သက်လို့သိကျင်သူတွေစူးစမ်းနေကြသူတွေကတော့ဆက်လက်စူးစမ်းလေ့လာနေကြဆဲဖြစ်ပါတယ်။အခုပြင်သစ်နိုင်ငံပါရီမြို့တော်မှာပြသနေတဲ့ Titanic ပြပွဲမှာတော့ဒီသင်္ဘောကြီးမနစ်ခင်သင်္ဘောစီးသူတွေဘလို့ပုံစံမျိုးနဲ့လိုက်ပါစီးခဲ့ကြသလဲဘလို့အတွေ့အကြုံတွေရခဲ့ကြသလဲဆိုတာကိုကိုယ်တိုင်ခန်းစားသိရှိနိုင်အောင်လို့လုပ်ပေးထားပါတယ်ရှင်။ကျွန်မစူမြတ်မောမှာ
မဆုမြတ်မွန်တင်ဆက်နေတဲ့ကမ္ဘာတလောခီးတော့အစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ရတာပါရှင်။အခုလိုကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲရှင်ဖွင့်လာရေးရေးသားပေးဖို့ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးဖို့နိုင်ပါတယ်။တောသားရှင်တွေရေးပို့လာမယ့်စာတွေကိုစောင့်မျှော်နေပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုသားညုံဦးပြောပြပေးပါအောင်။
ဖဆီထောင်ချခံရတဲ့မြန်မာခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကနှစ်အနည်းငယ်လူငင်းတက်တာခွင့်ပြီးလိုက်တာကြောင့်လည်းတော့မြန်မာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်မှုပြောင်းလဲလာစရာမရှိဘဲနဲ့ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်မတရားဖဆီခံရသူအားလုံးကိုအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုရဲဆိုပြီးတော့အမေရိကန်ပြည်ထောင်စုကတုံ့ပြန်လိုက်ပါတယ်။စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာကူညီမှုတွေကိုခွင့်ပြုဖို့နှစ်နာခံစားရသူတွေအတွက်တရားမျှတမှုတွေရှာဖွေဖို့ငြိမ်းချမ်းပြီးတော့တရားမျှတတဲ့အနာဂတ်ဒီမိုကရက်တစ်မြန်မာနိုင်ငံအတွက်အစုဖွဲ့အားလုံးထိစပ်ညှိနှိုင်းဆောင်ရွက်ဖို့ဆိုပြီးတော့ဆက်တိုက်တွန်းမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။စစ်ကောင်စီကဒေါ်ဆန်းစုကြည်ပေါ်ဆွဆွဲပစ်ဒဏ်ချမှတ်ထားတဲ့အမှု16မှုတွေကငါးမှုအတွက်ပစ်ဒဏ်တွေကိုလူငင်းသက်သာခွင့်ပေးခဲ့ပြီးတော့သမ္မတဦးဝင်းမြင့်ပေါ်ဆွဆွဲထားတဲ့အမှု10မှုတွေက2မှုကိုပစ်ဒဏ်လူငင်းခွင့်ပေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပေါ်အမှုပေါင်း16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်တာကနေပြီးတော့6နှစ်လျှော့ပေါ်ပေးလိုက်တာမလို့ထောင်ဒဏ်28နှစ်သူဆက်ပြီးတော့ကြာခံအောင်မှာဖြစ်ပါတယ်။အခုလဩဂတ်လအတွက်ကုလသမဂ္ဂလူညွှန်းကောင်စီရဲ့ဥက္ကဋ္ဌတာဝန်ကိုအမေရိကန်နိုင်ငံကဆောင်းမှာဖြစ်ပြီးတော့ဒီကလအတွက်မှာတော့မြန်မာနိုင်ငံကရူဝင်ဂျာအရေးနဲ့လူခွင့်ရေးအခြေအနေတွေအကြောင်းအပါအဝင်နိုင်ငံတကာရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအလေးပေးပြီးတော့ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကအင်ကာနီမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်ရူဝင်ဂျာတွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းကျေးဇူးတင်ကြောင်းပြောဆိုပြီးတော့ဘင်္ဂလားဒေ့ရှ်တောင်ရှိသူတွေနဲ့လက်တွဲပြီးတော့ Ranger တွေရဲ့လိုအပ်ချက်တွေကိုဖြစ်စည်းကူညီမယ်လို့ဆိုပါတယ်။လက်ရှိမှာလည်း American ပြည်တော်စုဟာ Ranger တွေအတွက်အဓိကကူညီပေးနေတဲ့နိုင်ငံဖြစ်ပြီးတော့တခြားလူရှင်နိုင်ငံတွေကိုလည်း Ranger တွေအတွက်ကူညီတွေပို့ပေးကြဖို့တာမတ်ကြီးကတောင်းဆိုသွားခဲ့ပါတယ်။ Ukraine နိုင်ငံရဲ့ drone တစ်စင်းဟာ Russia နိုင်ငံ Moscow က22ထပ်အဆောင်တစ်ခုကိုထိမှန်ခဲ့ပြီးတော့ Russia မြို့တော် Moscow စင်ကြေဘုံမှာတော့ Ukraine drone နှစ်စင်းကို Russia လေကြောင်းကာကွယ်ရေးကဖျက်ချနိုင်ခဲ့တယ်လို့ Russia တောင်ရှိသူတွေကပြောပါတယ်။မော်စကိုမြို့မှာ drone ထိမှန်တဲ့အဆောင်ဟာပြီးခဲ့တဲ့တနင်္လာနေ့နေ့တုန်းက Ukraine drone တိုက်ခိုက်ခံရတဲ့နေရာပဲဖြစ်တယ်လို့မော်စကိုမြို့တော်ဝင်က Telegram လူမှုကွန်ရက်မှာရေးပါတယ်။အခုဒီအင်္ဂါနေ့တိုက်ခိုက်ခံမှုမှာတော့ထိခိုက်မှုမရှိခဲ့ပါဘူး။တရုတ်နိုင်ငံကြားရေးဝန်ကြီးအသစ်ဝမ်ယီကို American ပြည်ထောင်စုကလာရောက်လေပတ်ဖို့တရားဝင်ဖိတ်ကြားထားတယ်လို့ American နိုင်ငံကြားရေးဌာနပြောခွင့်ရသူ Miller ကပြောပါတယ်။တရုတ်နိုင်ငံဟာသူ့မတိုင်ခင်အရင်ဝန်ကြီးကိုရုတ်တရက်ဖိတ်ရှားခဲ့ပြီးတော့ရခိုင်တနမဟောင်းဖြစ်သူဝမ်ယီကိုပဲပြီးခဲ့တဲ့သတင်းပတ်ကနေပြီးတော့ခန့်ခဲ့တာပါ။ရခိုင်နိုင်ငံတိုင်းဝန်ကြီးချင်းကန်းဟာလပိုင်းလောက်တာဝန်ယူပြီးတော့တလကျော်လောက်လူမြင်ကွင်းကပျောက်ခဲ့ပါလေ။သူ့ကိုကျမ်းမာရေးကြောင့်တာဝန်ကဖယ်ရှားတာလို့ပဲတရုတ်နိုင်ငံကြီးဌာနကထုတ်ပြန်ပါလေ။အမေရိကန်ပြည်တော်စုရဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးနဲ့တရုတ်နိုင်ငံကြီးဌာနရဲ့တာဝန်ရှိသူတူတို့အမေရိကန်ပြည်တော်စုနိုင်ငံကြီးဌာနမှာတင်းလာတီတွေ့ဆုံမှုအတွင်းအမေရိကန်ဘက်ကခုလိုတရုတ်နိုင်ငံကြီးဝန်ကြီးကိုဖိတ်ကြားခဲ့တာဖြစ်ပါလေခင်ဗျာ။
တဲ့ရင်အချင်းချက်ကိုကိုသားညုံကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကမတင်ကြီးထိုက်ဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Charles Mock တို့ဖြစ်ပါတယ်ဒီကနေ့မနေ့ဖက်အစီအစဉ်တွေကို line တို့မီတာ25 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတော်တော်အရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမလန်းလာပါThank you.
This program has come to you from the Voice of America, Washington.